Welcome to the Voice of America in Burmese.
Minglamane khin ma shin. Washington ne Radio American tang ga ni 2020 September 14 ye. Tanin la ni manakin season rwe go Myanmar san lo chain ma ne 6 na yi ga ni 9 na yi thi line no meter 2440 na 51 line la meter 190 rwe ga ni thau lwin pe ni ba bi. Chuma khin myo tat ba. Dimanakin thadin rwe go ko win min ne tu pyo pya pe ba me.အမေရိကန်ပြည်ထောင်စုမှာသမရရွေးကောက်ပွဲကျင်းပဖို့အတွက်သတင်းခုနှစ်ပတ်ပဲလိုပါတော့တယ်။ရွေးကောက်ပွဲမဲဆွယ်ဖို့အတွက်စနေနေ့မှာနေဗားဒါးကိုတောရောက်နေတဲ့သမရဒေါ်နယ်ထရမ့်ကသူဟာကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးအထူးကောင်းမွန်စွာကင်တွင်နိုင်ခဲ့တယ်လို့နိုင်ငံတွင်းဒီရောဂါကြောင့်သေဆုံးမှုလျော့ပါအောင်လဲလုပ်ပေးနိုင်ခဲ့တယ်လို့ထပ်ပြီးပြောဆိုလိုက်ပါတယ်။ကမ္ဘာမှာကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူက2,400ဖြစ်နေပေမဲ့လူမှုစုဝေးပွဲမဲဆွယ်ရမှာတော့သမရက13,000လောက်ပဲရှိတယ်လို့ရှော့ပေါ်ပြောဆိုခဲ့တာပါဒီရောဂါကူးစက်ခံရသူကအမေရိကန်နိုင်ငံမှာနေ့စဉ် 3,000 ခွဲလောက်ရှိနေပြီးသေဆုံးရသူတနည်း 1,000 လောက်ရှိနေပေမဲ့သမရထရမ့်ကသူ့ Twitter ကနေတင်းနှင်းတွင်နေရေးသားရမှာတော့အမေရိကန်နိုင်ငံဟာကမ္ဘာပေါ်မှာအခုချိန်ထိဒီရောဂါအတွက်စမ်းသပ်စစ်ဆေးမှုတွေပိုအများကြီးလုပ်နေတဲ့ကြားကပဲရောဂါကူးစက်မှုနှုန်းကမြန်မြန်ကြီးပုံမှန်ကျဆင်းနေတယ်လို့ဆေးရုံတက်ရသူတည်ဆောင်းရသူအရေးအတွက်လည်းကြဆင်းနေတယ်လို့ဖော်ပြထားပါတယ်။သမရရဲ့ပြိုင်ဘက်ဖြစ်တဲ့ Democratic Party ကနေဝင်ရောက်ရွေးကောက်မဲ့ဒုသမရဟောင်း Joe Biden ကတော့စနေနေ့မှာမဲဆွယ်မှုတွေမလုပ်ခဲ့ပါဘူး။ဒါပေမဲ့သမရ Trump ကပြည်သူကိုလမ်းမှညွှန်ပြနေတာဟာတရားရှင်ကိစ္စရင်ဆိုင်နေရတဲ့ American ပြည်သူတွေကိုသစ္စာဖောက်နေတာဖြစ်ကြောင်းပြောပါတယ်။ American နိုင်ငံမှာဒီရောဂါနဲ့အသက်ဆုံးမသူဘယ်နှယောက်ရှိတယ်ဆိုတာသူသိပေမဲ့ရှော့ပေါ်ပြောနေတာဖြစ်ပြီးအဆိုးဆုံးကသူလင်ညာပြောနေတာလို့ Joe Biden ကပြောပါတယ်။သမရရဲ့ကုန်သွယ်ရေးဆိုင်အကြံပေး Peter Navarro ကတော့သမရရဲ့ဒီကာယောဂါဆိုင်ရာရှော့ပေါ်ပြောဆိုမှုဟာမှန်ကန်ကြောင်းနဲ့ဒီချိန်မျိုးမှာတည်တည်ငြိမ်ငြိမ်ရှိဖို့လိုပြီးအကောင်းဆုံးကိုမျှော်လင့်ထားမှာဖြစ်ပေမဲ့အဆိုးဆုံးအတွက်တော့ပြင်ဆင်ထားမှာဖြစ်ကြောင်းပြောကြားခဲ့တာပါ။ Belarus နိုင်ငံမှာနှစ်တော်ကြာအုပ်ချုပ်နေတဲ့သမရ Alexander Lukashenko ပြီးခဲ့တဲ့လသမရရွေးကောက်ပွဲကနေဆက်ပြီးအာဏာရခဲ့တဲ့နောက်ပိုင်းနိုင်ငံတွင်းမှာဆန္ဒပြမှုတွေဆက်လက်ဖြစ်ပေါ်နေပြီးတနင်္ဂနွေနေ့မှာလည်းမြို့တော် Minsk မှာတောင်းနေချီစုဝေးဆန္ဒပြခဲ့ကြပါတယ်။ဩဂုတ်လ9ရက်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနေတယ်လို့အတိုက်ခံပါတီတွေကရော American နဲ့ EU ဥရောပသမ္မဂတို့ကပါပြောနေတာပါ။စနေနေ့ကတော့ဆန္ဒပြသူထောင်ပေါင်းများစွာကအတိုက်ခံခေါင်းဆောင် Maria Kolesnikova ကိုပြန်ပြီးလွတ်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။နိုင်ငံကလည်းနှင်ထုတ်တာကိုကိုလက်စနီကိုဗာကလက်မခံဘဲငြင်းဆန်ခဲ့တဲ့နောက်ဒီသတင်းပတ်တင်မှာပဲသူမအဖမ်းခံရတာဖြစ်ပါတယ်။မြို့လယ်ကောင်ကလွတ်လပ်ရေးရင်ပြင်မှာအဓိကုံဖြစ်ပွားခဲ့ပြီးအဓိကုံရဲတွေကအနည်းဆုံးအမျိုးသမီး40လောက်ကိုဖမ်းဆီးပြီးဗန်ကားထဲထည့်နေတာကိုပိုလန်ထောက်ပံ့နဲ့လဲပတ်နေတဲ့ Belset TV လိုင်းကရောတီးခြားလွတ်လပ်တဲ့တွတ်သတင်းဌာနကပါပြသတဲ့ဗီဒီယိုတွေမှာတွေ့မြင်ရပါတယ်။သမရလူကာရှန်ကိုကတော့ကောင်စီဝင်တွေနဲ့တက်ကြွလှုပ်ရှားသူတွေဟာစင်ပြိုင်အစိုးရတည်းထူထောင်ဖို့အတွက်အနောက်နိုင်ငံတွေနဲ့ပေါင်းပြီးကြိုးစားနေတယ်လို့ဆွဆွဲပါတယ်။ရုရှားနိုင်ငံမှာစက်တင်ဘာ17ရက်တနင်္ဂနွေနေ့မှာဒေတာဆိုင်ရာရွေးကောက်ပွဲတွေအတွက်လူကိုယ်တိုင်မဲပေးမှုကိုဒေတာ42ခုအတွက်စတင်ကျင်းပခဲ့ပါတယ်။ရှင်းနေတဲ့ကျင်းပမယ်လှတ်တော်ရွေးကောက်ပွဲတွေမတိုင်ခင်ကျင်းပတဲ့ဒေတာဆိုင်ရာရွေးကောက်ပွဲဟာလူလူချင်းရေပန်းတိတ်မစားလာတဲ့အာဏာရ United Russia Party အတွက်အရေးပါတဲ့စမ်းသပ်မှုတစ်ခုဖြစ်အများကရှုမြင်နေကြတာပါတနင်္ဂနွေလုံးရဲ့3,000လောက်ဖြစ်တဲ့လူ35တန်းလောက်မဲပေးခွင့်ရှိပါတယ်မကြသေးခင်ကကျင်းပခဲ့တဲ့ဖွဲ့စည်းပုံခြေကံဥပဒေဆိုင်ရာပြည်လုံးချွတ်ဆန္ဒခံယူပွဲကလည်းရုရှားနိုင်ငံမှာသမ္မတဗလာဒီမီယာပူတင်ကိုနောက်ထပ်တက်တန်းနှစ်ခုအာဏာဆက်မြဲနေစေမှာဖြစ်ပါတယ်မဲပေးမှုကိုစောင့်ကြည့်လေ့လာဖို့အတွက်ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကိုလည်းရုရှားအစိုးရကမဖိတ်ခေါ်ပါဘူးအခုလိုရွေးကောက်ပွဲကျင်းပဖို့တလမပြေခင်ဩဂုတ်လ20ရက်ကတော့ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဆီနေဗယ်နီဟာအစိတ်ခတ်ခံခဲ့ပြီးအခုသူဟာဂျာမနီနိုင်ငံဘာလင်မြို့မှာဆေးကုသမှုခံယူနေပါတယ်။သူဟာဆိုဗီယက်ရုရှားခေတ်ကထုတ်လုပ်တဲ့အာယုံချောကိုထိခိုက်စေတဲ့နိုဗီချော့အစိတ်ခတ်ခံရတာဖြစ်ပြီးဒါဟာရုရှားဆိုတာကနောက်ွယ်ကရှိမယ်လို့နေဗယ်နီကိုထောက်ခံသူတွေကတန်တရားရှိနေကြတာပါ။အမေရိကန်ပြည်ထောင်စုအနောက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ကနေဝါရှင်တန်ပြည်နယ်အထိတောမီတွေအကြီးအကျယ်လောင်ကျွမ်းနေတာကိုနှိမ့်တက်နိုင်အောင်ကြိုးစားနေရဆဲဖြစ်ပြီးအခုဆိုတည်ဆောက်သူက33ဦးရှိနေပါပြီ အော်ဂွန်ပြည်နယ်တောင်ပိုင်းမှာတော့မီးလောင်ကျွမ်းပြီးနောက်ပိုင်းပျောက်ဆုံးနေသူကဓာစင်နဲ့ချီရှိနေသေးပဲလို့အာဏာပိုင်တွေကပြောပါတယ်။လူနေချင်းချင်းအများပြားမီးထဲပါသွားပြီးတောင်နယ်ချီတဲ့ဒေသခံတွေဘေးလွတ်ရာပြောင်းရွှေ့နေရတယ်လို့ဒေသတစ်ခုလုံးလဲမီးခိုးတွေနဲ့ဖုံးလွှမ်းနေသေးပါ။အော်ဂွန်ပြည်နယ်ထဲမှာဒီသတင်းပတ်အတွင်းမီးကြောင့်တစ်ဆွတ်ရသူ10ဦးတည်းမနည်းရှိပြီးကယ်လီဖိုးနီးယားပြည်နယ်ထဲမှာတော့တောင်မီးကြောင့်တစ်ဆွတ်ရသူ22ဦးရှိတယ်လို့ဝါရှင်တန်ပြည်နယ်ထဲမှာတော့တဦးသေဆုံးခဲ့ရတာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12.13 ညလိုင်းလိုမီတာ40 kHz 8.13 ညလိုင်းလိုမီတာ51 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်တင်တော်ဝင်းမြင့်ပါခင်ဗျာဒီနေ့လာနေမနေ့ VOE American တန်ရဲ့ထိတ်တန်းရောက်သတင်းတွေကိုဆက်ပြောပြနေပါတယ်ကျမရင်တဲ့အောက်စားဝန်ကြီးဌာနကစက်တင်ဘာ13ရက်နေ့တနင်္ဂနွေနှောင်းပိုင်းထုတ်ပြန်ချက်အရကိုဗစ် -19 ရောဂါပိုးသစ်တွေ့ပြီးပေါင်း136ဦးထိရှိခဲ့တဲ့အတွက်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း2932ဦး3000နီးပါးအထိရှိလာနေပြီဖြစ်ပါတယ်ဒီမတိုင်ခင်တနင်္ဂနွေအစောပိုင်းထုတ်ပြန်ချက်မှာတော့ရောဂါပိုးအသစ်တွေ့ရှိသူပေါင်း200ဦးရှိနေတာပါဒါကြောင့်တရထဲကူးစက်မှုထုတ်ပြန်မှုအသစ်တွေ့ရှိသူကတော့စုစုပေါင်း338ဦးထိရှိနေပါတယ်။ဒါအပြင်မနေ့ကတရထဲကိုဗစ်ရောဂါနဲ့သေဆုံးသူ2ဦးရှိခဲ့ပြီးတူဦးကစီးကျိုရောဂါအခံရှိသူအသက်84နှစ်အမျိုးသမီးဖြစ်ပြီးကျန်တူဦးကတော့နှလုံးရောဂါအခံရှိသူအသက်90အရွယ်အမျိုးသမီးဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာလက်ရှိသေဆုံးသူစုစုပေါင်း20အထိရှိလာနေပြီးအဲ့ဒီအထဲမှာအများစုဟာအခြားယောဂအခက်ရှိသူတို့မို့အသက်ကြီးသူတွေဖြစ်ကြပါတယ်။နောက်ပြီးသေဆုံးမှုအများဆုံးကတော့ရန်ကုန်မှာဖြစ်နေတယ်လို့ဆိုပါတယ်။အခုလိုသေဆုံးမှုစတက်လာချိန်မှာ ICU အထူးကျက်မှတ်ဆောင်တချို့အထူးသဖြင့်နယ်ဒေသမှာပြည်လာကသေဆုံးမှုတွေဆက်များလာမှာကိုစိတ်ဝင်စားတွေအထူးစိုးရိမ်နေကြပါတယ်။ဒီနေ့ကယောဂပိုးသစ်တွေ့ခဲ့သူတွေရဲ့နေရာတွေကိုမနေ့နေ့လည်းကထုတ်ပြန်ရမှာလဲ။ရန်ကုန်တိုင်းကအများဆုံးရခိုင်ပြည်နယ်ကဒုတိယနဲ့မွန်ပြည်နယ်ကတတိယလိုက်နေပြီးတော့နေပြည်တော်မှာတော့ယောဂကုသခံရသူ9ဦးထိရှိလာနေပါတယ်။နိုင်ငံတော်သမ္မတရုံးမှာပြီးခဲ့တဲ့ရက်ပိုင်းတွင်ကိုရိုနာဗိုင်းရပ်စ်ပိုးစတွေ့ခဲ့ရပြီးနောက်ထပ်နေပြည်တော်ရုံးတွေမှာဗိုင်းရပ်စ်ကုသမှုနှုန်းများပြားလာမှာကိုထိပ်ပိုင်းဆိုရတာဝန်ရှိသူတွေကြားမှာစိုးရိမ်မှုများလာနေပါတယ်။ဒါကြောင့်ကျန်းမာရေးဝန်ကြီးကိုတိုင်လည်းဆေးဝန်ထမ်းတွေအတွက်ကာကွယ်ရေးကိုအထူးကြက်ကြက်မမက်လှုပ်ဆောင်ဖို့ပြောကြားခဲ့တဲ့အပြင်တနင်္ဂနွေနေ့ကဆိုရရုံးတွေမှာဘလို့အသေးစိတ်ကာကွယ်ရမှာတွေကိုချက်ချင်းထုတ်ပြန်လိုက်ပါတယ်ခင်ဗျထိုင်းနိုင်ငံမှာတော့တက္ကသိုလ်ကျောင်းသူကျောင်းသားတွေအနေနဲ့ဘရင်စနစ်ပြည့်ပြင်ပြောင်းလဲရေးတောင်းဆိုနေတာကိုတားမြစ်ပေးဖို့ထိုင်းအာဏာပိုင်တွေကတက္ကသိုလ်အကြီးအကဲတွေကိုဖိအားပေးလိုက်ပါတယ်ထိုင်းဆိုရအနေနဲ့တက္ကသိုလ်ဗမောက္ခချုပ်တွေကိုစင့်ခေါ်စာပို့လိုက်ပြီးအခုလိုကျောင်းသားတွေဆက်တောင်းဆိုနေရင်အကြမ်းဖက်မှုတွေအထိဖြစ်လာနိုင်တယ်လို့သတိပေးထားကြောင်းထိုင်းအထက်လွှတ်တော်မှတ်သူကမနေ့ကထုတ်ပြောလိုက်ပါတယ်ထိုင်းထက်လွှတ်တော်မှတ်ဆောင်ချန်းဆောင်ဝန်ကန်ကအစိုးရခန့်ပြည်내အုပ်ချုပ်ရေးမှုတွေစီကနေတက္ကသိုလ်အကြီးအကဲတွေစီကိုစက်တင်ဘာ19မှာဗန်ကောက်နဲ့အခြားဒေသတွေမှာဆန္ဒပြဖို့ပြင်ထားတာမတိုင်ခင်လာတွေ့ဖို့စင့်ခေါ်စာပို့ထားပြီးဖြစ်တယ်လို့ဆိုပါတယ်စစ်တပ်ကခံထားတဲ့ဒီအထက်လွှတ်တော်မှဆောင်ချိုင်းကပဲတက္ကသိုလ်ဗမာခချုပ်တွေအနေနဲ့ကျောင်းသားတွေနဲ့နားလည်မှုဖန်တီးယူပြီးဘရင်စနစ်ပြောင်းလဲရေးတောင်းဆိုနေတာကိုရပ်တန့်သွားအောင်လုပ်ပေးတယ်လို့ဆက်ပြောခဲ့ပါတယ်တကယ်တော့ထိုင်းနိုင်ငံမှာဇူလိုင်လလည်းကစပြီးအာဏာသိမ်းစစ်ကောင်ဆောင်ဟောင်းလက်ရှိဝန်ကြီးချုပ်ပရယုတ်ချန်အိုချာနှုတ်ထွက်ပေးဖို့နဲ့ဖွဲ့စည်းပုံသစ်နဲ့ရွေးကောက်ပွဲသစ်ပေါ်ဆောင်ပေးဖို့တောင်းဆိုလာခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ပြစ်ဒဏ်ချခဲ့တဲ့ American စစ်သားတို့ကိုသမ္မတကလူငယ်ချန်သာခွင့်ပေးလိုက်တာမို့ဒီစစ်သား American ပြန်လာနေပါပြီ။ American Marine တပ်သား Joseph Scott Pemberton အနေနဲ့လိန်ပြောင်းသားသူတို့ကိုတပ်ဖြတ်ခဲ့တာကြောင့်အချင်းချခဲ့ရကနေသမ္မတ Rodrigo Duterte ရဲ့လူငယ်ချန်သာခွင့်အမိန့်နဲ့မနေ့ကပြန်လွတ်လာတာပါ။ဒုတက်ကျပမ်ပါတန်အနေနဲ့ဂျနီဖာလော်ဒဲကိုလိန်ပြောင်းထားကြောင်းတဲခုခံရောက်မှတည်သွားပြီး2014ခုနှစ်မှာတပ်ဖြတ်ခဲ့မှုနဲ့ချောင်းတန်10နှစ်ကြာခဲ့ရာကအခုချောင်းတန်သက်တမ်း9နှစ်အပြည့်မှာပြန်လွတ်လာတာပါအမေရိကန်ဒုတက်ကျပမ်ပါတန်အနေနဲ့မနေ့မနေ့ကပဲစစ်လေရင်တစ်စီးနဲ့ဖိလစ်ပိုင်ကနေအမေရိကန်ကိုထွက်ခွာလာခဲ့ပါတယ်သူ့ရဲ့အချင်းကြားချက်ထဲမှာတော့ထောင်တွင်းအချင်းကြာနေချိန်မှာသူအများကြီးမှားခဲ့တာတွေအတွက်နောက်တရပြင်ဆင်ဖို့အချိန်ယူစဉ်းစားနိုင်ခဲ့တယ်သိဆုံးခဲ့သူလော်ဒင်းရဲ့မိသားစုကိုလည်း အယူသားဆုံးစာနာတောင်းပန်ပါတယ်လို့ထုတ်ပြောခဲ့ပါတယ်။သိဆုံးခဲ့ရသူလော်ရီရဲ့မိခင်ဘက်ကတော့သူတို့တောင်းဆိုတာကဒီချောင်းတန်း10နှစ်ပါပဲ။တကယ်တော့သူ့သမီးအတွက်10နှစ်ထောင်ထဲနေပေးရတာကဒူတောင်းတဲ့ကာလပါလို့ဆိုပါတယ်ခင်ဗျ။နီပေါ်နိုင်ငံမှာတော့မိုးကြီးညေပြိုပြီးလူပေါင်းအ ਨੇ ဆုံး12ဦးသေဆုံးကနောက်ထပ်အ ਨੇ ဆုံး21ယောက်ထိပျောက်ဆုံးနေပါတယ်။နီပေါ်နိုင်ငံမှာမနေ့ကမိုးကြီးပြီးညေပြိုကရွာနှစ်ရွာကိုတိုက်စားသွားတာကြောင့်အခုလိုသေဆုံးပျောက်ဆုံးခဲ့တာလို့အစိုးရရရှိသူကဆိုပါတယ်။မြို့တော်ခတ်တမန်တူအရှေ့ပိုင်း62မိုင်ကွာဘာရာဘိုက်ရွာမှာမိုးကြီးညေပြိုကျလာတာကြောင့်အိမ်တွေနဲ့လူတွေတိုက်စားခံမျောပါသွားပြီး10ဦးသေ22ဦးပျောက်ဆုံးနေတာလို့အရာရှိမူရာရီဝက်စတီကဆိုပါတယ်ဒီဒေတာကတရုတ်နိုင်ငံတိဘက်ဒေတာနဲ့နယ်စပ်မှာရှိနေတာပါနောက်သေဆုံးတဲ့သူနှူကတော့နိုင်ငံအနောက်မြောက်ပိုင်းဘင်္ဂလန်ဒေတာကမိုးကြီးမြေပြင်းမှုမှာဖြစ်ခဲ့တာပါဒီမြေပြင်းမှုနှစ်ခုလုံးကမနေ့အာယုံတက်ချိန်မတိုင်ခင်မှာမထင်မှတ်ပဲဖြစ်ခဲ့တာကြောင့်လူတွေဘေးလွယာကိုထွက်မပြေးနိုင်ခဲ့ဘူးလို့ကယ်ဆယ်ရေးသမားတွေကဆိုပါတယ်ပျောက်ဆုံးနေသူတွေကတော့ဆက်ရှာနေဆဲဖြစ်တယ်လို့အရာရှိဝက်စတီကဆိုပါတယ်အခုနောက်ဆုံးဖြစ်လာတဲ့သေဆုံးမှုကြောင့်အခုဇွန်လကနေစက်တင်ဘာလအတွင်းမုတ်တုံရာသီတွင်မိုးကြီးမြေပြုံမှုကြောင့်သေဆုံးရသူစုစုပေါင်း314ဦးရှိသွားပြီးအနည်းဆုံး112ဦးပျောက်ဆုံးနေစဉ်နဲ့ဒဏ်ရာရသူ160ရှိလာနေပြီလို့ဒီရာရှိကဆက်ပြောခဲ့ပါတယ်ခင်ဗျာ တနင်္လာနေ့မနေ့ပိုင်းသတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီးVOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗ
ျ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။အမေရိကန်နောက်ဘက်ကမ်းရိုးတန်းပြည်နယ်၃ခုမှာအခုချိန်ထိလောင်ကျွမ်းနေတဲ့တောမီကြောင့်တည်ဆုံးသူအရေအတွက်တိုးလာတယ်လို့နောက်ဆက်တွဲအဖြစ်အဆုတ်နဲ့အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးပြဿနာတွေရင်ဆိုင်လာရတယ်လို့မိဘေးသင့်ဒေတာကအမေရိကန်မြန်မာမိသားစုဝင်တချို့ပြောတဲ့အကြောင်းကိုတင်ပြချင်ပါတယ်။အမေရိကန်ပြည်ထောင်စုနောက်ဘက်ချမ်းတောမီလောင်ကျွမ်းနေတဲ့ပြည်နယ်တွေထဲမှာကယ်လီဖိုးနီးယားပြည်နယ်ကအများဆုံးဖြစ်ပြီးအော်ရီဂွန်ဝါရှင်တန်ပြည်နယ်တွေမှာလည်းအခုချိန်ထိဆက်လက်လောင်ကျွမ်းနေဆဲဖြစ်ပါတယ်။တရာဒီဂရီဖာရင်ဟိုက်ကျော်ရှိတဲ့ပူပြင်းလွန်းတဲ့ရာသီဥတုကြောင့်အဲ့ဒီပြည်နယ်တွေမှာဩဂုတ်လ20ရက်နေ့နောက်ပိုင်းကစလို့တပြိုင်တည်းထဲလို့လို့မီးစတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့ Los Angeles မြို့မှာနေတဲ့ဆရာဝန်တူဦးဖြစ်သူဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်
။ဒီမီးကကယ်လီဖိုးနီးယားစတစ်ကစလောင်တာပဲ။တစ်ဆက်ထဲမှာပဲဟုတ်အော်ရီဂွန်ဘာသူလို့လဲစလောင်တာပဲ။နောက်ဝါရှင်တန်ဘက်မှာလည်းလောက်တာပဲ။အဲ့ဒီBay Area San Francisco ပဲမှာလဲလောင်တာပဲတချိန်ထဲမှာလဲလောင်ကြတာကူးသွားတာမဟုတ်ဘူးဗျတချိန်နဲ့တနေရာမှာသူတို့ကလောင်သွားတာဘာဖြစ်လို့လဲဆိုတော့အရန်ပူလို့အဲ့ဒီအချိန်တုန်းကမီးစလောင်တုန်းကဆိုရင်ကျွန်တော် temperature လို့ရှိရင်ဟာလာ100ကျော်တယ်ဟို104 130ထိတောင်ကျွန်တော်တို့ကအရန်တော့ကိုပူတယ်အရန်ပူတဲ့အချိန်ဖြစ်တော့အဲ့ဒါမှာမီးထလောင်တော့တာ
ကယ်လီဖိုးနီးယားနဲ့ကယ်လီယအော်ရီဂွန်ပြည်နယ်ထဲမှာဒီရက်ပိုင်းလေငြိမ်သက်တာကြောင့်တော်မီလောင်နေတဲ့နေရာတချို့ကိုမိသားသမားတွေထိန်းချုပ်လာနိုင်ပေမဲ့တည်ဆုံးသူအရေအတွက်တိုးလာနေပြီးပျောက်ဆုံးနေသူတွေလည်းဆက်ရှိနေသေးတယ်လို့မိဘေးတံကနေခိတ္တထွက်ပြီးတင်းဆောင်လာရတဲ့မိုလာလာမြို့ကန်ဂျပန်စားသောက်ဆိုင်ပန်ရှင်ကိုထွန်းထွန်းကပြောပါတယ
်အော်လ်ဘမမီးလောင်တာက38နေရာလောက်လောင်တယ်အကြီးစားမီးလောင်မှုက6ခုလောက်ရှိတယ်ဒါမျိုးရာသီဥတုက၄မတိုက်တော့သူတို့ကြိုးစားပြီးတော့ထိန်းထားတယ်အဲလောင်နေမီးကြီးတဲ့အခုပဲ90ရာခိုင်နှုန်းကထိန်းနိုင်တယ်ပေါ့နော်။ဒီမာရီယွန်ကောင်တီမှာလောလောဆယ်စီးရင်းရ5ရောက်တည်တယ်။အဲဒါဇင်နဲ့ခြီးပြီးကြောက်နေတယ်။တည်တယ်ဆိုတာလွန်ခဲ့တဲ့4ရက်လောက်ကမီးရရုပ်ပြရဲ့လေကင်းကိုတိုက်တဲ့အချိန်မှာမီးရတအားတအားမြန်နေကြတချို့နေရာပဲလေ။ညံတော့ဒီတင်ကိုမရလိုက်တာတချို့ကကျွန်တော်တို့ကလည်းကြီးရတာပေါ့ဗျာအိမ်ပြစ်ထားပြီးတော့အခုတော့ပေါ်လွန်မြင့်မှာရောက်နေတာ3-4ရက်ရှိပြီ။
အမေရိကန်ပြည်တွင်းသတင်းတွေအရဒေသစံတော်ချိန်တနင်္ဂနွေမွန်လွယ်ပိုင်းအထိတော်မီကြောင့်တည်ဆုံးသူအနည်းဆုံး33ဦးရှိပြီးမီးလောင်ဧရိယာတွေကဒါဇင်နဲ့ချီတဲ့ဒေသခံတွေပျောက်ဆုံးနေဆဲဖြစ်ပါတယ်။အမေရိကန်တော်မီလောင်ကျွမ်းမှုသမိုင်းမှာဒီနှစ်ဟာအဆိုးဆုံးပဲလို့ဒေသဆိုင်ရာမိသားဌာနတွေကသုံးသပ်ထားပြီးနောက်ဆက်တွဲအကျိုးဆက်အဖြစ်ကောင်းငင်မှာလွင့်နေတဲ့မီးခိုးပြတွေကြောင့်အဆုတ်နဲ့အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးပြဿနာတွေကြုံလာနိုင်တာကိုသတိထားကြဖို့ကယ်လီဖိုးနီးယားပြည်နယ်အာဏာပိုင်တွေကတတိပေးချက်ထုတ်ပြန်ထားကြောင်းဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်အခုကျွန်တော်တို့ကောင်းကင်ဘုံမော့ကြည့်လိုက်မယ်ဆိုရင်တခါတည်းကိုအမီခိုးတွေအုပ်နေတယ်ဗျနေတော့မတွေ့ရဘူးဖြစ်နေတယ်မီခိုးတွေကတတော်ကိုအုပ်တာကျွန်တော်အယ်လီမြို့ထဲမှာဆိုလို့ရှိရင်လမ်းမပေါ်မှာရော့ဒီအိတ်ဝင်းထဲမှာရော့ပြားတွေအကုန်လုံးကျတယ်ဗျအ အဲ့ဒီပြားတွေကြတော့အခုဆိုလို့ရှိရင်ကယ်လီဖိုးနီးယားအစိုးရရော LA အစိုးရရောကြီးညာထားတာ unhealthy air မတန့်ရှင်းတဲ့လေတွေရှိတယ်ပြင်မထွက်ချမ်းနဲ့ဆိုအခုအထူးသဖြင့် asthma တွေတော့ရင်ကျက်ရောဂါရှိတဲ့လူဆိုလို့ရှိရင်အဲ့ဒီပြားတွေနဲ့ဆိုရင်တော့မရဘူးအဲ့ဒီပြားတွေကြောင့်နာစီးမယ်ချောင်းဆိုးမယ်ဒါကြောင့်မို့အခုဆိုရင်ကျွန်တော်တို့ကအိမ်ကိုတိတ်မထွက်ရဲကြဘူးမထွက်ခိုင်ဘူ
းကိုဗစ်ကူးစက်မှုရင်ဆိုင်နေရတဲ့အခုလိုကာလမှာကယောဂအပြင်တောမီအန်ဒီရဲ့ပါဂျုံလာတာကြောင့်တပူပေါ်နှစ်ပူဆင့်ဆိုလိုဖြစ်လာရတယ်လို့မိဘအန်ဒီရဲ့ကိုတင်းဆောင်ရင်အော်ရီဂွန်ပြည်နယ်တဲကဒေါ့လန်မြို့မှာခိတ္တခိုလိုနေရတဲ့ကိုထွန်းထွန်းကသုံးသပ်ပါတယ
်ကျွန်တော်ကိုတိုင်းဒီကနေကျွန်တော်တို့မိသားစု restaurant လေးဖွင့်ထားတာကျွန်တော်တို့ဆိုင်မဖွင့်နိုင်ဘူးလေဘာလို့လဲဆိုတော့ကျွန်တော်တို့နေတဲ့အိမ်ကလည်းပြေးရတယ်ဆိုင်ဖွင့်တဲ့နေရာကလည်းဒီကအန်ဒီရဲ့ဇုံနဲ့မပါတော့ဘူးအဲ့လိုနေရာဆိုအဲ့မှာလည်းမိဘတွေနဲ့မိဘတွေရှိနေတော့စားတော့ဆိုင်ဆိုတော့လူလာစားမှရောင်းရတာမျိုးရကိုဗစ်ကလည်းရှိတစ်ဖက်ကမိဘကလည်းရှိအဲ့တော့ကျွန်တော်တို့ဆိုင်ပိတ်တာထို့တူပဲစီးပွားရေးလုပ်ငန်းတို့ဆက်ယုံနေပိတ်ရတဲ့အလုပ်သမားတွေပြန်လုပ်ရတယ်အတော်ထိခိုက်ပါတယ
်အမေရိကန်နောက်ဘက်ကန်ယူတန်းပြည်နယ်ကမြို့ကြီးတွေဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ကလော့စ်အိန်ဂျလိစ်ဆန်ဖရန်စစ္စကိုမြို့တွေဝါရှင်တန်ပြည်နယ်ကဆီယက်တယ်မြို့နဲ့အော်ရီဂွန်ပြည်နယ်ကပို့တ်လန်စတဲ့မြို့တွေရဲ့စင်ကြေဘုံနဲ့တောင်ပေါ်တောဝိုင်းတဝိုက်မြေအေကာပေါင်း 4.6 တန်းကျော်မှာတောမီးလောင်ကျွမ်းမှုပေါင်း 100 ကျော်ဖြစ်ခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဒီပြည်နယ်တွေကတောမီးကိုငြိမ်းသက်နိုင်ဖို့အတွက်မိသားသမားတွေနဲ့အခြားကျွမ်းကျင်ဝန်ထမ်းစုစုပေါင်း 3,000 လောက်တာဝန်ယူလှုပ်ဆောင်နေကြပါတယ်ခင်ဗျာ
နေနေတဲ့ KVOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကိုဗစ်ကြောင့် UAE နိုင်ငံကနေမြန်မာနိုင်ငံကိုပြန်လာမဲ့သူတွေရင်ဆိုင်နေရတဲ့လေရင်အခက်အခဲအခြေအနေကိုတင်ပြမှာပါကျမအင်ချင်းနိုင်ပါရှင်ကိုဗစ် -19 ကပ္ပကပ်ဘေးရောဂါကြောင့်ပြည်ပနိုင်ငံတွေမှာအခက်အခဲကြုံတွေ့နေရတဲ့မြန်မာနိုင်ငံသားတွေကိုမြန်မာအစိုးရက MAI ကယ်ဆယ်ရေးလေရင်နဲ့အတုတ်လိုက်ခွဲပြီးခေါ်ဆောင်နေတာဖြစ်ပါတယ် UAE ရောက်မြန်မာတွေအတွက်စက်တင်ဘာလ19ရက်နေ့မှာလာရောက်ခေါ်ယူမဲ့လေရင်မှာလိုက်ပါမဲ့သူတွေတဲ့ပါဝင်သင့်တဲ့သူတွေမပါဘဲဖြစ်နေပြီးနှိဆက်သူတွေပုဂ္ဂိုလ်ရေးအရာဆက်သွယ်ထားသူတွေကိုပဲရွေးချယ်သွားတဲ့အတွက်နစ်နာမှုတွေရှိနေတယ်လို့ UAE နိုင်ငံမှာပိတ်မိနေတဲ့အမည်မဖော်လိုသူအမျိုးသမီးကအခုလို VOE ကိုပြောပြပါတယ
်သူတို့နဲ့ attach ဖြစ်တဲ့လူတွေ personal request လုပ်ထားတဲ့လူတွေကိုသူတို့ကရွေးပြီးတော့ခေါ်သွားတယ်မှာရဲ့အဲ agency ကနေပြီးတော့ပေါ့နော် ticket ဝယ်လို့ရပါပြီဆိုပြီးအဲ့ဒီအတွက်လည်းညီမတို့မှာ evidence တွေရှိပါတယ်သူတို့ဘလို့တွေဆက်တွေ့ထားတယ်ဘသူတွေရွေးပြီးခေါ်လာတယ်ဆိုတာညီမတို့တွေမှာရှိရယ်ပေါ့နော်ဒီအဲ့ဒီလူတွေကအထူးသဖြင့်တော့အဲကုမ္ပဏီကထောက်ပံ့ထားတဲ့လူတွေဒါမှ redundant ထိထားတဲ့နာမပေါ့နော်နေနိုင်စားနိုင်တဲ့ကျန်းမာရေးကောင်းတဲ့လူတွေကိုရွေးခေါ်သွားတာပါဒီမှာပြန်နေတဲ့ကလေးအမေတွေကိုဝင်တယ်ဒီ medical condition သမားတွေအသက်ကြီးရွယ်တွေသူကဘာမှမစင်စားဘဲနဲ့ဒီလိုမျိုးပေါ့နော်သူတို့ personally ရွေးပြီးခေါ်သွားအတွက်ညီမတို့ရအရင်အောင်တော့အခက်အခဲဖြစ်နေတယ်ပေါ့နော်
အခုအဲ့ဒီမှာကြံခဲ့တဲ့သူတွေကြတော့ရောဟိုဘလို့ဒုက္ခတွေရင်ဆိုင်နေရလဲရှင
်တချို့ဆိုလို့ရှိလို့ရှိလို့ရှင်ညီမတို့တိတလောက်ပေါ့နော်အာလေးနတ်မလေးကိုပဲ3,000လောက်ကိုပဲဖယ်ထားပြီးတော့ဘာမှလည်းစားဘူးပတ်စံလည်းမရှိဘူးနေဖို့ပတ်စံလည်းမရှိဘူးသူများရဲ့အိမ်မှာနေနေရတယ်စားနေရတယ်ပေါ့နော်ဒီလေးနတ်မဖိုးလေးကိုပဲကင်ပြီးတော့သူတို့မှစောင့်နေရတယ်ပေါ့ဒါပေမဲ့အဲ့ဒါတော့အဲ့လိုလူတွေကိုမပါဝါဘူးပေါ့ညီမတို့ကပါဝါစီချင်တာအဲ့လိုတကယ်ဒုက္ခရောက်နေတဲ့လူတွေကိုဦးစားပေးပြီးခေါ်ဝါစီချင်တာပေါ့နော
် UAE နိုင်ငံမှာမြန်မာတန်ယုံမရှိတဲ့အတွက်sorry နိုင်ငံမှာရှိတဲ့မြန်မာတန်ယုံအနေနဲ့မြန်မာနိုင်ငံကိုပြန်မဲ့သူတွေအတွက်ညွှန်ကြားချက်တွေနောက်ဆုံးသတင်းအချက်အလက်တွေကိုရှင်းရှင်းလင်းလင်းထုတ်ပြန်ပေးစေလို့ကြောင်းအဲ့ဒီအမည်မဖော်လိုတဲ့အမျိုးသမီးကပြောပါတယ်
အဲ့တော့ညီမတို့ကသိကျင်တာကတန်ယုံကညီမတို့တာဝန်ယူပြီးလုပ်ပေးမှလား travel agency ကတာဝန်ယူပြီးတော့လုပ်ပေးမှလားညီမတို့ကဘယ်သူ့ကိုဆက်သွယ်ရမှာလဲအဲ့တော့ညီမတို့ကိုဘယ်လိုမျိုးလေးများကယ်ဆယ်ရေးလေရင်လေးလုပ်ပေးနိုင်မယ်လဲညီမတို့ကသိချင်ပါတယ်ပေါ့နော်
လက်ရှိ UAE ကနေမြန်မာကိုပြန်မဲ့သူတွေအတွက်စေတနာဝန်ထမ်းအနေနဲ့တန်ယုံနဲ့ပူးပေါင်းဆောင်ရွက်ပေးနေတဲ့မြန်မာ family UAE ရောက်မြန်မာမိတ်ဆွေများစုံစည်းရအဖွဲ့ခေါင်းဆောင်ကိုဟန်ကိုတန်ယုံပါဝင်စီစဉ်သူတွေဘက်ကရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ VOA ကမေးကြည့်ပါတယ်
တန်ယုံဘက်ကဘလို့အခက်အခဲရှိနေတဲ့အခါကျတော့ဗမာပြည်ကလည်းကျွန်တော်တို့လူဦးရေအကန့်အသတ်နဲ့ဝင်ဝင်ပြူတယ်ကျွန်တော်တို့ဝင်ဝင်နဲ့ဝင်ကျင်တဲ့ရက်မှာဝင်ကျင်တိုင်းဝင်လို့ရတာမျိုးမဟုတ်ဘူးနော်အဲ့လိုမျိုးပေါ့နော်ဆိုတော့အခါကျတော့တန်ယုံကသူတို့နိုင်ငံခြားရေးဝန်ကြီးဌာနကိုလျှောက်ထားရမယ်အဲ့ဒီလျှောက်ထားတဲ့လူဦးရေပမာဏအတိုင်းဝင်လို့ရမယ်အဲ့ဒီလူဦးရေပမာဏတဲ့မှာမှာကျွန်တော်တို့နိုင်ငံတကာဒီတခြားနိုင်ငံတွေမှာရှိနေတဲ့ပမာဏလေးပေါ့နော်အဲ့ဒါလေးကိုလည်းမျှခေါ်ရမယ်ဆိုတော့ UAE မှာပါတဲ့ယာနှုန်းနည်းလာတဲ့သဘောပါ UAE မှာပါတဲ့ယာနှုန်းနည်းလာတဲ့ဆိုပေမဲ့အခုလောလောဆယ် flight တွေမှာ majority ယာနှုန်းအများဆုံးက UAE ကပါနေသေးပါတယ်ခင်ဗျ ဥမာ30ဆိုရင်ကျွန်တော်ဒါ land base ပေါ့နော်ဒီမှာဒုက္ခရောက်နေတဲ့လူတွေ30တခြားသင်းမောသားတွေဘာတွေညာတွေဒီမှာ flight ရှိတယ်ဆိုတဲ့အပေါ်မှာလာပြီးတော့ချထားခဲ့တာတွေရှိတယ်အဲ့ဒါတွေကနေ30လောက်ပါတယ်လည်းရှိတယ်ဆိုတော့အခု19ရက်နေ့ flight မှာဆိုရင်ကျွန်တော်အခုချိန်အထိနေတေးတာတော့အဝဲဖြစ်တော့ဆိုရင်လူ60လောက်ပါပါတယ်ခင်ဗျအ
ဲ့ဒါဆိုရင်ဒီမြန်မာကိုပြန်ဖို့စီးရင်ပေးထားသူတွေအတွက်ကြတော့လေးလက်မှတ်ဝဲတဲ့နေရာမှာအကန့်အသတ်တွေရှိနေတယ်ဆိုတော့ဒီ travel agency မှာလုပ်ပိုင်ခွင့်တွေအပြည့်ရှိနေတယ်ဆိုတော့မိခွန်းတွေလည်းရှိနေပါတယ်အဲ့ဒီကိစ္စမှာရောဘယ်လိုမြင်ပါလဲရှင
်ကျွန်တော်တို့ပထမဦးဆုံးတည်းကကျွန်တော်တို့စီစဉ်ခဲ့တဲ့ travel agency ရဲ့ဆိုတော့ဘသူ့ကိုထည့်မယ်ဘသူ့ကိုမထည့်ဘူးဆိုတာသူ့မှာလုံးဝ authority မရှိပါဘူးခင်ဗျာကျွန်တော်တို့ပေးတဲ့လူစင်းပုံမှာပဲသူထည့်ရတာပါတန်ယုံကပေးတဲ့လူစင်းကျွန်တော်ကတန်ယုံကိုတင်ပြတဲ့လူစင်းအဲ့ဒီပုံမှာပဲသူထည့်ရတာဖြစ်ပါတယ်သူ့မှာအဲ့လိုဟိုဘသူ့ကိုထည့်မယ်ဘသူ့ကိုမထည့်ဘူးအဲ့ဒီ authority မရှိပါဘူးအဲ့ဒီရိုးရိုးစက်မှာကျွန်တော်အဲ့ဒီဟို19ရက်နေ့နဲ့21ရက်နေ့ကိုစီစဉ်ထားတဲ့ဟာအကုန်လုံးလူအယောက်200ကျော်စီးရင်တင်ထားတဲ့ထဲကအကုန်လုံးကဦးစားပေးတွေပါပဲဦးစားပေးတဲ့မှာပဲဟိုလူကအရင်ပြားတယ်ဒီလူကကြံခဲ့တယ်အဲ့လိုဖြစ်နေတဲ့ပြဿနာတွေရောရှိတာပေါ့နော်အဲ့လိုဟိုကြော်ပြီးပါသွားတဲ့ခဏန်းတွေလည်းရှိတယ်ဆိုတာကျွန်တော်အဝဲမဖြစ်လိုက်ခင်ပါဦးတဲ့မှာဟိုတက်ဆိုင်ရတက်ဆိုင်ရဆက်သွယ်မှုတွေနဲ့ထုံးစံတိုင်းဟိုဖြစ်တဲ့ခါကျတော့အဲ့လိုဟိုတိုင်ယုံကနေဆက်တယ်ဒီဌာနကနေဆက်လာတယ်အဲ့မှာအဲ့လိုမျိုးနဲ့ကြော်ပြီးတော့နံပါတ်ကြော်ပြီးတော့ကြံခဲ့တဲ့လူတွေထဲမှာပါသွားတာတွေရှိပါတယ်။ဒါပေမဲ့နံပါတ်30အဲ့ဟိုကျွန်တော်တို့ပေးထားတဲ့30တွေကပါသွားတာမဟုတ်ပါဘူး
။ဒါကတော့ UAE နိုင်ငံမှာပြိမိနေတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲကိုနားဆင်ကြကြတာပါရှင
် UAE American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုမြန်မာရေဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရပါမယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုတိုးလာလို့လူစုလူဝေးရှောင်ကြရမယ့်အချိန်နဲ့ရွေးကောက်ပွဲရာသီမှာဘယ်လိုနေထိုင်သင့်ကြသလဲဆိုတဲ့အကြောင်း VOA ရန်ကုန်သတင်းတောက်စုစုကဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကို Skype ကနေပြီးတော့ဆက်သွယ်မေးမြန်းထားပါတယ်ရှင
်ကျေးမမင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပါ
အဲ့ပထမအဦးဆုံးအနေနဲ့ပေါ့နော်ဒီဆီမတို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအနေနဲ့ဒီပြည်ရင်းမှာပေါ့ COVID ဒုတိယလိုင်းမစခင်ခင်ကတည်းကကာယောဂါကထပ်ပြီးတော့တကြောပြန်ဖြစ်လာနိုင်တယ်ပေါ့အဲ့ဒီအတွက်ကြောင့်မလို့ဆိုပြီးတော့ဒီပြည်သူတွေကိုချုပ်နေပြီးတော့သတိပေးတာတွေလည်းရှိတယ်ပြီးတော့ဆီမတို့အပိုင်းကနေပြီးတော့ချုပ်တင်ပြင်ဆင်ဆောင်ရွက်တာတွေလည်းရှိတယ်ဒါပေမဲ့တကယ်တကယ်ဖြစ်လာတဲ့အချိန်မှာတော့ဒီလိုမျိုးချုပ်တင်ပြင်ဆင်ဆောင်ရွက်ချက်တွေဒီသတိပေးချက်တွေကပေါ့နော်ဟိုလုံလောက်မှုရှိရလားဘာတွေထပ်ပြီးတော့ဆောင်ရွက်နေရတာတွေရှိလဲရှင
်ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့ဖြေရမယ်ဆိုလို့ရှိရင်ကျမတို့ဒီ23ရက်3လကနေစပြီးတော့เนาะယောဂဘောစတွေ့ရှိတယ်16ရက်9လမှာလုံးဝယောဂဘောကမတွေ့တော့ဘူးเนาะအဲ့မှာဆိုရင်နောက်ဆုံးတစ်ယောက်တွေ့တယ်တွေ့ပြရတယ်ထပ်မတွေ့တော့ဘူးလောလောကြတဲ့အခါမှာပြည်သူလူထုအနေနဲ့ကတော့ဒါယောဂကူးစက်မှုကပြတ်သွားပြီမရှိတော့ဘူးဆိုတဲ့အ Local Transmission လို့ခေါ်တဲ့ပြည်ရင်းကူးစက်မှုမရှိတော့ဘူးဆိုပြီးတော့ထင်ပြီးတော့ပြည်သူလူထုကပေါ်ဆတာရှိပါတယ်ထို့သောကျန်းမာရေးနဲ့အားစားဝန်ကြီးဌာနအနေနဲ့ပြည်သူလူထုကိုလုံးဝလုံးဝမပေါ်ဆဘူးအကြောင်းစုလိုက်ပြုံလိုက်တပြိုင်တည်းဖြစ်လာနိုင်တယ်ဆိုတဲ့အကြောင်းဒါကြောင့်မို့လို့ပြည်သူလူထုအနေနဲ့လိုက်နာမယ်စီကံချက်တွေကိုတရားစော်လိုက်နာဖို့ဆိုပြီးတော့ဒီကဘာပေါ်မှာပေါ့နော်ရောဂါတွေဘယ်လောက်ဖြစ်နေသလဲပြည်ဆုံးမှုတွေကဘယ်လောက်ရှိနေသလဲဆိုတဲ့အချက်လက်တွေကိုယ့်ရဲ့အိန္ဒိယနိုင်ငံတွေကိုယ့်ရဲ့အာဆီယံဒေသတွေနိုင်ငံတွေရဲ့အခြေအနေတွေနဲ့နှိုင်းယှဉ်ပြီးတော့နေ့စဉ်နေ့စဉ်ကျွန်တော်တို့ MOE ရဲ့ website ကနေပြီးတော့တင်နေပါတယ်ပြည်သူလူထုတွေအတွင်းမေးဖို့နော်ဒါ news site ဖို့ဆိုတဲ့အကြောင်းဟိုစေယုံတွေပြင်ဆင်ထားတဲ့နေရာတိုင်းလူတွေပြင်ဆင်ထားတယ်ပစ္စည်းတစ်ချက်ပြင်ဆင်ထားတယ်တစ်ခွဲသုံးပစ္စည်းတွေဒီစနားရဲ့အတွက်ကြောင့်မို့ကျွန်တော်တို့ကမြန်မြန်ဆန်ဆန် contact tracing တွေကိုဆောင်ရွက်နိုင်တယ် quarantine တွေကိုလည်း quarantine ဆိုတာကျွန်တော်တို့လူကောင်းတွေဖြစ်ပါတယ်။သွားလာကန့်တက်ဖို့လိုတဲ့ contact တွေပေါ့နော်သူကပို့တွေ့တဲ့လူနဲ့ contact တွေဖြစ်တဲ့လူကဒါရီအစဘယ်လိုနေရာမှာထားမယ်ဆိုတဲ့နေရာတွေပါချိုတင်ပြီးတော့ဇက်တိုက်နေချင်ထားပြီးဖြစ်တဲ့အတွက်ကြောင့်မို့မြန်မြန်ဆန်ဆန် account တွေပေါ့ဆောင်ရွက်နိုင်ခြင်းဖြစ်ပါတယ်။ရန်ကုန်တိုင်းနဲ့ထုတ်ထူပါပဲ။အခုလက်ရှိနေထားမှာဆိုလို့ရှိရင်ရန်ကုန်တိုင်းမှာ queue နဲ့သူတွေက6000လောက်ရှိတယ်ထောင်လောက်ရှိတယ်မှာရခိုင်ပြည်နဲ့ပြန်လာ1000လောက်ကိုသူတို့တွေဒီပြည်ဝင်မှုအတွက်နော်နောက်ထပ်နေရာအစ်စ်တွေကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့နော်ဆောင်ရွက်မှုပြည့်ကျက်မှုနော်ရန်ကုန်တိုင်းကျန်းမာရေးဥပဒေဌာနနဲ့ပေါင်းစပ်ညီညွတ်ပြီးတော့ဒါလေးဆောင်ရွက်နေတာဖြစ်ပါတယ်။ဒါပေမဲ့လက်ရှိအနေနဲ့မှာအားသာချက်တစ်ခုကပဲကျမတို့က WHO ရဲ့ USCDC ရဲ့ဒီကအရဆိုလို့ရှိရင်နော် quarantine က3ဘက်ကနေပဲ2ဘက်ကိုရှော့ချနိုင်မှုဖြစ်ပါတယ်။ဆေးရုံစင်းတာကလည်းအရင်ကလို့2 negative ပေါ့နော်နှစ်ချိန်ပုံမတွေ့ ဖြစ်တော့မှဆေးရုံဆေးနဲ့အခြေအနေကနေပြီးတော့လူနာဟာယောဂလက္ခဏာမဆိုးဘူးဒါမှမဟုတ်ယောဂလက္ခဏာကိုရီးယားမရှိတဲ့လူနာဆိုလို့ရှိရင်14ရက်ဖြစ်ပြီးတဲ့နောက်15ရက်မြောက်မှာပေးစင်းတဲ့အခြေ DC criteria လည်းချမှတ်ပြီးဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ခုန quarantine site ပြန်မှာဆိုညံတန်းလို့ပါပေါ့နော်လူတွေ3ပတ်တိမနေတော့ဘဲ2ပတ်ဆိုလို့ရှိရင်ထုံမဲ့နောက်ထပ်အစ်စ်တွေလက်ခံမယ်ဆိုတော့တနည်းအားပြောမယ်ဆိုရင်လူ in our quarantine မှာနေရတဲ့လူတွေအနေနဲ့3ပတ်ကနေ2ပတ်ရောက်တဲ့အတွက်တို့တော့လည်းအများကြီးစိတ်သက်သာရမယ်စိတ်တော့ကလည်းယောမယ်တို့မိသားစုဆိုတော့ဒါအပြင် quarantine ကိုစီစဉ်ရတဲ့လူတွေအနေနဲ့ဘုံတော့ဘုံကြောက်မယ်အခုတိုင်းဒီမှာကျွေးမွေးထားတဲ့နိုင်ငံတော်ရဲ့ကုန်ကျစရိတ်တက်တာတဲ့အပြင်သူတို့တွေကိုစောင့်ကြည့်ချစ်ချူပြန်တယ်ကျမရဲ့ဝန်ထမ်းတွေအလုပ်အားတွေနောက်တစ်ခါကုန်ကျတဲ့နောက်တခြားကုန်ကျစရိတ်တွေလည်းအများကြီးတက်တာတော့မှာဖြစ်ပါတယ်ဒါကလည်းဒီနေရာမျိုးဆိုရင်ကျမတို့အရင်ကဂျီဟာနဲ့လက်ရှိဖြစ်နေတဲ့အခြေအနေနဲ့နိုင်လုံးကြီးတွေဆောင်ရွက်တာဖြစ်ပါဒီလိုဆောင်ရွက်တဲ့အခါမှာဆိုလို့ရှိရင်ဒါကျမတို့အခြေအပြောသလိုပဲနိုင်ငံတကာရဲ့ guideline တွေနဲ့သူတေသနာတွေ့ရှိချက်အစ်စ်တွေပေါ်မှာကျမတို့အခြေပြုပြီးဆောင်ရွက်တာဖြစ်ပါတယ်။ဒါကြောင့်မကျမတို့ကြိုတင်ပြင်ဆင်ထားခဲ့တဲ့အခုလက်ရှိအခြေအနေမှာဆိုလို့ရှိရင်ဖြစ်ပွားမှုသိဆုံးမှုဆိုလို့ရှိရင်တခြားနိုင်ငံတွေနဲ့နှိုင်းဆားလို့ရှိရင်ကျမတို့အခြေအနေတော်တော်ကြီးအခြေအနေကောင်းနေတဲ့အခြေအနေရှိပါတယ်။
ဒီကိုဗစ်ကပြည်တွင်းတကြောပြန်ကူးစက်မှုစတင်ခဲ့တဲ့ရခိုင်ပြည်နယ်ရဲ့အခြေအနေကတော့အခုလက်ရှိအချိန်မှာထိန်းထားနိုင်ပြီဆိုပြီးတော့ဆရာမတို့တာဝန်ရှိသူတွေအနေနဲ့လည်းပြောထားတာရှိတယ်။ဒါမဲ့ဟိုတစ်ဖက်မှာလည်းတခြားတိုင်းနဲ့ပြည်နယ်တွေမှာကူးစက်လူနာတွေရှိလာသလိုမျိုးဒီလူဦးရေထူထပ်တဲ့ရန်ကုန်လိုနေရာမျိုးမှာပေါ့နော်။ဒီပြည်တွင်းကူးစက်မှုကလည်းမြင့်တက်လာတဲ့ပေါ့ဆရာမ။အဲ့လိုအခြေအနေမျိုးမှာဆိုတော့လူတိုင်းလူတိုင်းပေါ့ဒီရောဂါကာကွယ်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ဘယ်လိုမျိုးလိုက်ပါဆောင်ရွက်ဖို့တင်လဲရှင်
။ဟုတ်ကဲ့ပါ။ဒါနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ရဲ့နေထိုင်ရောဂါဖြစ်ပွားမှုကြည့်လိုက်မယ်ဆိုလို့ရှိရင်တော့ရခိုင်ပြည်နယ်ရန်ကုန်တိုင်းနောက်မှာပဲရှိနေပါတယ်ရန်ကုန်တိုင်းကတော့ဖြစ်ပွားမှုအများဆုံးပေါ့နော်။ဒါဖြစ်လို့လည်းဒါလည်းကျမတို့အရင်ကလည်းခဏခဏပြောရတယ်ရန်ကုန်တိုင်းဆိုတာကလူရေထူထပ်တယ်ပစ္စည်းရမီတာမှာလူရေ920နေတယ်ရခိုင်ပြည်နယ်ကဆိုလူရေရာဆိုလို့ရှိရင်100ဝန်းကျင်လောက်ပဲရှိတယ်။အချို့မှာတိုင်းနယ်ပြည်နယ်မန္တလေးဆိုရင်100-200ပဲရှိတယ်ပစ္စည်းရမီတာ။အဲ့မှာငကိုရဲရခိုင်ရခိုင်ခြေနေနဲ့ရန်ကုန်ခြေနေရတော့မတူပါဘူး။အရင်လူရေထူထပ်တဲ့ရန်ကုန်မှာဆိုလို့ရှိရင်အိမ်ထဲမှာလူအများစုနေရတာရှိတယ်။နောက်တစ်ခုကနောက်ဆက်ရုံလုံးရုံနေရှိတယ်။လူစုပွေလိုက်လောက်ရတဲ့နော်ကိစ္စရက်တွေရှိတယ်။နောက် public transport ပဲအသုံးပြုနေရတယ်။ဒါမှလူတို့ကပေါ့လာကြတယ်။ပေါ့လာတဲ့အခါမှာနော်လိုအပ်တဲ့ရောဂါကောက်ကွယ်နည်းလမ်းတွေကိုကျင့်သုံးဖို့အတွက်ရောရဲလာတယ်၊ပြက်ကွက်လာတယ်။ဒီအခါမှာအခွင့်အကောင်းဆောင်နေတဲ့ COVID-19 ဆိုလို့ရှိရင်ဒီလိုအချိန်မှာသူဟာသူ့ရဲ့အခွင့်အကောင်းဖြစ်ပါတယ်။သူဟာဆိုလို့ရှိရင်သူလူတို့ကြားထဲကိုသူကအမြန်ဆုံးဝင်ရောက်ကူးစက်မှုဖြစ်လာတယ်ပေါ့နော်။ဒါနဲ့ပတ်သက်ပြီးတော့ဒီအထူးသဖြင့်ဆိုလို့ရှိရင်အခုနောက်ပိုင်းကူးစက်တာတွေမှာ cluster ပုံစံပေါ့နော်။ဒီကွက်နေရာတနေရာမှာဆိုရင်စုလိုက်ပြန်လိုက်ကူးစက်တာမိသားစုလိုက်ကူးစက်တာမျိုးတွေရှိပါတယ်။ဒါကလည်းမိသားစုလိုက်ကူးစက်မှုကလည်းကြောက်ကြောက်ကောင်းပါလေ။ဒါတွေဟာပေါ့ဆောက်လို့မရဘူး။တနေရာဖြစ်ဆိုလို့ရှိရင်မိသားစုမှာတစ်ယောက်ကူးစက်လို့ရှိရင်ကျန်တဲ့မိသားစုဝင်ပါကူးစက်ဖို့အခွင့်အလမ်းအများဆုံးဆိုတာကိုဒါလေးကိုသိရှိစေချင်ပါတယ်။အဲ့ဒီအပိုင်းမှာဆိုလို့ရှိရင်ရန်ကုန်မှာအခု public transport ကလည်းတုံးနေရတဲ့အခါမှာ mask မတက်ရင်ကားပေါ်မတက်ရ mask မတက်လို့ရှိရင်ဈေးထဲမှာဝင်ရစသဖြင့်ဒီလိုလေးသက်ဆိုင် data ကြီးစိုးရနေပြီးတော့ကျက်မှတ်လာတာလည်းရှိပါတယ်။ဒါပေမဲ့စီကံကျက်မှတ်လို့လိုက်နာရမယ်လိုက်နာရတယ်ဆိုတာသက်ဆိုင်ရင်ပြည်သူလူထုတိုးချင်းတယောက်ချင်းစီကစန့်စော် ownership ပေါ့နော်မိမိတောင်းလို့ပါလားဒါမိမိ country ကိုကာကွယ်ရမှာအသာထားအောင်မိမိမိသားစုဆိုတဲ့အသေးဆုံးလေးမိမိကိုယ်ကိုကာကွယ်မယ်မိမိမိသားစုကာကွယ်မယ်ဆိုတဲ့အသေးစိတ်ကလေးနဲ့ဒီချင်းစီရကတော့အပြင်သွားလိုက် master မယ်လက်ကိုနော်ရေနဲ့စက်ပြန်နဲ့မကြခဏစင်တင်ချာစက်ကန်20ကျောင်းဆေးမယ်မရနိုင်ဟန်းချက်သုံးမယ်တတ်နိုင်တမျှလူတူတဲ့တဲ့ကိုမသွားဘူးရှောင်ကျင်မယ်ဒါကလည်းပြောရတဲ့အကြောင်းရှိပါတယ်ဘာဖြစ်လို့82နောက်ဆုံးရ83ရာခိုင်နှုန်းကယောဂလက္ခဏာမပြဘဲနဲ့ယောဂပိုတွေ့နေရတယ်ဆိုတာဒါလည်းသိရှိဖြစ်ပါတယ်ဒါလည်းခဏခဏပေါ်ပြဖြစ်ပါတယ်ဒါဆိုလူလေးယောဂပိုရှိတဲ့သူ၄ယောက်မှာ3ယောက်ကဆိုရင်ယောဂပိုရှိပေမဲ့လက္ခဏာမပြဘူးဆိုတာသိပြီဆိုရင်မိမိမှာသွားတဲ့လူတွေတငယ်ချင်းပေါင်းသင်မိတ်ဆွေတွေမှာလည်းယောဂပိုရှိတဲ့သူတွေရှိနေနိုင်တယ်လူတိုင်းကယောဂပိုကုသခြင်းခံရတဲ့သူတွေဖြစ်နိုင်တယ်ဆိုတဲ့ဒီတန်တရားနဲ့ဆက်ဆံပြီးတော့လူတွေသက်တယ်မသွားဖို့ရှောင်ကြရမှာဖြစ်ပါတယ်သွားလို့ရှိရင်ယောဂပိုကကိုယ်စီကနေကန့်ကြည့်ပါလာပြီးတော့အိမ်မှာရှိတဲ့အသက်နော်60ကျော်အင်းကိုရဲ့မိဘဘိုးဘွားနော်အိုကေအမေတို့ရေကူးစက်မယ်ဆိုရင်တို့တွေဟာဆိုလို့ရှိရင်အသက်တည်ဆုံးတဲ့တွေဖြစ်နိုင်ပါလေတည်ဆုံးတဲ့လူတယောက်ချင်းတယောက်ချင်းစီမှာတို့ရဲ့မိသားစုတွေရှိပါတယ်မိသားစုဝင်တဲ့အတွက်ကတော့တရားရဂိုင်းတို့ဆုံရှုံမှုဖြစ်ပါတယ်ဒီဆုံရှုံမှုကိုကိုယ်နိုင်ငံသားဘသူတယောက်တယောက်ကမှမဖြစ်စေချင်ပါဘူးယောဂကူးစက်မှုလည်းမဖြစ်စေချင်ပါဘူးဒါကြောင့်မို့ရန်ကုန်မှာအာဒီရန်လို့မဟုတ်ပါဘူးတိုင်းပြည်နယ်တိုင်းမှာရှိတဲ့ပြည်သူလူထုအနေနဲ့တိုင်းနိုင်ငံလုံးပေါ့နော်ပြောချင်တာကတော့မြန်မာပြည်နဲ့အာဆောင်ဝန်ကြီးဌာနရဲ့နိုင်ငံချက်တွေတိုင်းသက်သွေမတင်းနိုင်တာပါဒါဟာလိုအပ်လို့လုပ်ဆောင်ရတာဖြစ်ပါတယ်ဒီလိုလုပ်ဆောင်ရတယ်ဆိုတာကောင်ကျွန်တော်တို့တွေကိုစီကံတင်မဟုတ်ပါဘူးတို့တွေကိုချုပ်ချယ်တာမဟုတ်ပါဘူးတို့တွေရဲ့ကျန်းမာရေးအတွက် ဆောင်ရွက်ပေးခြင်းဖြစ်ပါတယ်
ဆက်မပြီးတော့နောက်ထပ်တစ်ချက်ကကြတော့လေအခုအချိန်မှာကဒီပြည်ရင်းမှာပေါ့နော်ပိုးရီလူနာတွေကဟိုတရက်ထဲမှာနေမဲ့ရာကနန်းနဲ့ချီပြီးတော့တွေ့လာတဲ့အခြေအနေကဖြစ်လာတယ်ဒီလိုကာလမှာပဲတိတ်မကြခင်မှာပဲပေါ့နော်ဒီတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ရွေးကောက်ပွဲရလည်းရောက်လာတော့မယ်အဲ့တော့အခုအချိန်မှာလည်းဒီမဲဆွဲစီယုံရေးကာလတွေကလည်းစနေပြီဆိုတော့လေဒီလိုကာလရောပြီးတော့လို့ရှိရင်တကယ်ကိုရွေးကောက်ပွဲရောက်လာမဲ့ကာလမှာရောပေါ့နော်ဟိုဆီယမားတို့ဒီကျမကြီးဌာနအနေနဲ့လည်းဒီကျမကြီးပိုင်းနဲ့ပတ်သက်ပြီးတော့ဒီဖွဲ့စည်းထားတဲ့အဖွဲ့တွေရှိရဲဆီယမားလည်းအဲ့ဒီထဲမှာပါဝင်ပြီးတော့တာဝန်ယူဆောင်ရွက်နေရဆိုတော့လေဒီလိုကာလမှာပေါ့ဘယ်လိုမျိုးကျမကြီးဘက်ကနေပြီးတော့စောင့်ရှောက်မှုတွေလုပ်သွားမလဲဆိုတာလေးကိုလည်းဖြည့်ဆွက်ပြောပြပါအောင်ရှင်
ပြည်သူတွေကိုသိစေချင်တာသူဟာဒီမှာပြောရင်စင်ရသားတွေမှာဖြစ်တယ်လူလက်တန်းစားမှာဖြစ်တယ်အသက်ကြီးတဲ့သူတွေမှာဖြစ်တယ်နောက်ကယောဂဖြစ်ရှိတဲ့သူမှာဖြစ်တယ်အဲ့လိုမျိုးရလို့မဟုတ်ဘူးသူဟာဆိုလို့ရှိရင်ခုနပြောတမနာအစင်ဝန်ကြီးအစင်ကနေပြောအောက်ချစ်ချင်ဘသူမဆိုကူးဆက်နိုင်ပါလေယောဂကောက်ွယ်နီးလန်းတွေကိုရှော့ပေါ်သွားတဲ့တပြိုင်နဲ့နော်လက်ဟာသွားတဲ့တပြိုင်နဲ့သူကအခွက်ကောင်းစောင့်နေတာဖြစ်ပါလေအဲ့ဒါဆိုအချိန်မျိုးဝင်လာနိုင်ပါလေဒီခါမှာအခုအချိန်မှာအရေးကြီးဆုံးအောင်ဆိုလို့ရှိရင်ပြည်သူတယောက်ချင်းစီတမ်းမှာဖြစ်ပါလေအဲ့မှာနှစ်ပြောတယ်ကျမတို့နှစ်သက်တဲ့ပါတီနှစ်သက်တဲ့ပုံကိုဒါမဲပေးလို့ရပါတယ်မဲပေးဖို့ကလိုပါသေးတယ်ဒီကဆိုမိမိတို့စိတ်ထဲမှာချစ်ခင်နှစ်သက်တဲ့သဘောကျတဲ့ပါတီကိုမှတ်ထားပါလို့ညံ့ပြင်ဆိုလို့ရှိရင်ဒါဟာခုချိန်မှာဆိုလို့ရှိရင်သွားလာမျိုးလာလာမျိုးလူစုလူဝေးတဲ့အဲလှုပ်ရှားမျိုးတွေဆိုလို့ရှိရင်တော့အန်ဒီရဲ့အလွန်များပါတယ်ဘာဖြစ်လို့လဲတယောက်စီကနေပြီးတော့ကူးသွားလိုက်လို့ရှိရင်အများကြီးကူးဆက်နိုင်မှာဒါနဲ့ပတ်သက်လို့ model တစ်ခုရှိပါတယ်ဘာလဲဆိုတယောက်နဲ့တယောက် social distancing မလိုက်နာတာနဲ့လိုက်နာတာနဲ့ပြောတာဖြစ်ပါတယ်လို့ social distancing တာလိုက်နာတယ်တယောက်နဲ့တယောက်ဝေးဝေးပေါ့အနည်းဆုံး6ဖီခွာနေမယ်ဆိုရင်လည်းလူတစ်ယောက်က9ရက်ကြာလို့ရှိရင်နောက်ထပ်ကူးဆက်နိုင်တဲ့လူက1.25ယောက်ဖြစ်ပါတယ်နောက်ရက်30ကြာပြီးတဲ့အခါမှာ तू ကကူးဆက်နိုင်တဲ့လူက15ယောက်ပဲရှိပါတယ်တကယ်လို့ social distancing ကိုမလိုက်နာဘူးတနည်းအားဖြင့်ဆိုတယောက်နဲ့တယောက်ပူးကပ်နေမယ်6ဖီတဲ့နင်းနေနေမယ်ဆိုလို့ရှိရင်လူတစ်ယောက်က9ရက်ကြာတဲ့အခါမှာနောက်ထပ်လူ2ယောက်ခွဲကိုကူးဆက်နိုင်ပါတယ်အဲ့2ယောက်ခွဲကနေပြီးတော့ဒီလိုပဲ social distancing မလိုက်နာဘူးဆိုရက်30ကြာတဲ့အခါမှာ4ရက်6ရက်ထိကူးဆက်နိုင်တယ်ဆိုတဲ့ဒီ model ကလည်းရှိပြီဖြစ်ပါတယ်။ဒါဟာ social distancing ဘယ်လောက်လေးပါလဲဆိုတာသိရှိနိုင်ပြီဖြစ်ပါတယ်။ဒါကြောင့်မို့ကျန်နိုင်လို့ရှိရင်ဒီမားတို့ရည်ရွယ်ချက်ကတော့တော့ဒီခုနကတော့ Nova 6ရဲ့ရေကောက်ပွဲကြီးမှာဆိုလို့ရှိရင်ပြည်သူတို့တယောက်ချင်းစီကယောဂကူးဆက်မှုအန်ဒီရမရှိစေဘဲနဲ့မဲပေးနိုင်စေဖို့ကိုမိမိနဲ့တက်တဲ့ပါတီမိမိနဲ့တက်တဲ့လူကိုမဲပေးနိုင်စေဖို့အတွက်ကျွန်တော်တို့ရည်ရွယ်ချက်နံပါတ်1ဖြစ်ပါတယ်။နံပါတ်2ရည်ရွယ်ချက်ကဒီလိုမဲပေးတဲ့ဒီဖြစ်စဉ်ကြောင့်ယောဂကူးဆက်မှုเนาะပုံမမဆိုးဝါးစေဖို့လည်းရည်ရွယ်ပါတယ်။ဒါကြောင့်မဲပေးတဲ့အခါမှာနိုင်နာနဲ့ဆက်ဖြတ်တွေကိုကျွန်တော်တို့ရေကောက်ပွဲကျင်းပရေးကော်မရှင်နဲ့ပူးပေါင်းပြီးတဲ့အခါကျကျွန်တော်တို့ကျန်းမာရေးစပတ်ကဆိုင်ရနေပြီးတော့အကြံပေးချက်တွေကိုတိတိကျကျเนาะဒီ guideline တွေလည်းထုတ်ပြန်လိုက်ဖြစ်ပါတယ်။ဒီ guideline ကိုလည်းကျွန်တော်တို့ MOE ရဲ့ website ကလည်းပြီးခဲ့တဲ့3ရက်လောက်ကဒီရက်လောက်ကတင်ထားပြီးဖြစ်ပါရဲ့เนาะဒါလေးကတိတိကျကျလိုက်နာမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့เนาะမဲပေးလို့ရှိရင်ဘယ်လိုပေးရမလဲ။ကျန်းမာရေးညောင်ဘယ်လိုပေးရမလဲဆိုတော့ display ပေါ့เนาะနမူနာပြချင်းကိုလည်းကျွန်တော်တို့ဒီရေကောက်ပွဲကျင်းပရေး commission မှာနှစ်ချိန်တိုင်တိုင်ဆောင်ရွက်တာကိုကျွန်တော်တို့ကိုယ်တိုင်ကြည့်ရှုပြီးတော့เนาะဒါဆောင်ရွက်ခဲ့ပါတယ်။အဲဒါကြောင့်မို့เนาะမဲပေးတဲ့အခါမှာเนาะအန်ဒီရကင်းဆိုတာစိတ်ချစွာနဲ့မဲပေးနိုင်ဖို့တော့ကပြည်သူပြည်သားတွေကကျန်းမာနေဖို့လိုပါတယ်သူတို့ကျန်းမာနေမှာမဲပေးနိုင်မှာဖြစ်ပါတယ်ဒါကြောင့်မို့အခုအရေးကြီးတဲ့ကျန်းမာဖို့အတွက်အရင်ဆုံးညီမမိကျန်းမာရေးကိုမိမိစောင့်ရှောက်ရလဲရောက်တယ်လို့မိမိမိသားစုကျန်းမာရေးစောင့်ရှောက်ရရောက်တယ်ဖန်ဖန်ငင်းတစင်ပါပါဝင်ခြင်းမိမိရဲ့နိုင်ငံအတွက်လည်းကျန်းမာရေးယောဂကောက်ွဲထိမ့်ချုပ်ရေးမှာဆိုလို့ချင်းဒေတာတာပေါင်ရရောက်ပါတယ်ဒီပြည်သူပြည်သားတွေရဲ့ပူပေါင်းအားနဲ့ဆိုလို့ချင်းကျွန်တော်တို့ယောဂကောက်ွဲထိမ့်ချုပ်ရေးမှာဆိုရင်အမြန်ဆုံးထိမ့်ချုပ်နိုင်တယ်လို့ကျွန်တော်တို့ပြင်ပြီးပါမျှော်လင့်မိပါတယ
်ဟုတ်ကဲ့ပါဆင်မအနေနဲ့ထပ်ပြီးတော့ဒီယောဂနဲ့ပတ်သက်ပြီးတော့လေးဖြည့်ဆွက်ပြောချင်တာရှိရင်လည်းပြောပြပါအောင်ရှင
်ဖြည့်ဆွက်ပြောချင်တာတော့နော်တချို့တွေကဒီယောဂနဲ့ပတ်သက်ပြီးတော့ဒါဟာဗီဇပြောင်းမျိုးဖြစ်တယ်ဆိုတော့စိတ်သူတနာဦးစီးဌာနကလည်းသက်သေပြပြီးဖြစ်ပါတယ်ဒါကဘာပေါ်မှာလဲဗီဇပြောင်းမျိုးอ่ะဆိုလို့ရှိရင် dominant ပေါ့เนาะဖြစ်ပွားမှုမှာဆိုလို့ရှိရင်သူကအများဆုံးဖြစ်ပါတယ်ဗီဇပြောင်းဖို့ရဲ့သဘောသဘာဝကသူကကူးဆက်ပြောင်းနေတဲ့ကူးဆက်တာမြန်မာတယ်သူကအရင်တော့เนาะဒီ receptor တစ်ခုကနေအခုဆိုလို့ရှိရင် receptor နောက်ထပ်တစ်ခုနဲ့ပါနှစ်ခုနဲ့ပေါင်းတော့ဝင်တဲ့အတွက်ကြောင့်မို့လူကိုလူတစ်ယောက်စီဝင်ဖို့အတွက်ကလွဲခုပါတယ်သို့တော့ဒီယောဂနဲ့ပတ်သက်ပြီးတော့ဖြစ်ွားကူးဆက်မှုဉာဏ်မိမယ်လို့သူရဲ့ပြင်းထန်မှုကငိုထက်စားလို့ရှိရင်ပိုပြင်းထန်လာသလားပိုပြော့လာသလားဆိုတော့ချက်နဲ့ပတ်သက်ပြီးသူ့တည်တနာလေးဆက်လုံနေစေရှိပါတယ်ခုတည်းကတော့တိကျတဲ့အဖြစ်တော့မထွက်သေးပါဘူးသို့တော့တချို့သူ့တည်တနာတွေမှာဆိုလို့ရှိရင်ယောဂကိုအစ်စ်ထားပိုပြီးတော့ဆိုးလာတယ်ဆိုတော့အဲ့လိုမျိုးပေါပြထားတဲ့တွေးရှိချက်တွေလည်းရှိပါတယ်ဒီအချိန်မှာကူးဆက်ခံရတဲ့သူကကိုယ်နဲ့ချင်းမျိုး ဖြစ်လာနိုင်ပါတယ်။ဒါကြောင့်ကျင်းစာစိတ်နဲ့မြစ်တာအပြင်နဲ့ဆက်ဆံဖို့လိုပါတယ်။အချို့အားဖြင့်ပြောရရင်တော့ကျမတို့အားသာဝန်ကြီးဌာနလမ်းညွှန်ချက်တွေကိုပေရှားတိကျစွာလိုက်နာခြင်းအပြင်ဒီပြည်သူလူထုရဲ့ပူပေါင်းအားနဲ့ကျမတို့က COVID-19 ကိုဒီလိုဒီမှာတော့မြန်မာပြည်ကနေပြီးတော့မောင်းထုတ်ဖို့အတွက်ပေါ့နော်ပြည်သူလူထုရဲ့အားဟာနံပါတ်1အဖြစ်အကျပါလေပူပေါင်းပေါင်းဝင်ဆောင်ရွက်ဖို့မြစ်တာရဲ့ဆံတော်ပါလေကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါဆင်မအခုလိုအချိန်ပေးပြီးတော့လေးဖြေကြားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်
မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တိုင်းရင်းသားပြည်သူတွေအကြောက်တရားကင်းကင်းမဲပေးနိုင်ကြပါမလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့စက်တင်ဘာလဇာပိုင်းကအစိုးရနဲ့တတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ် NCA မှာလက်မှတ်ထိုးထားတဲ့RCSS SSC ရှမ်းလနဲ့ကင်တပ်ဖွဲ့ဟာသူတို့အဖွဲ့အုပ်ချုပ်မှုနေမြေဒေသမှာရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေအနေနဲ့ဂျိုတင်အကြောင်းကြားဆက်သွယ်ပြီးမှမဲဆွယ်စီယုံနိုင်မယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်။အဲဒီကြေညာချက်နဲ့ပတ်သက်ပြီးအဲဒီဒေသတွေမှာရွေးကောက်ပွဲဝင်ပြိုင်မဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရော SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကပါလက်မခံကြပါဘူး။ RCSS SSC ပြောခွင့်ရှိသူဒုဗိုလ်မှူးကြီးအောင်ခေကမဲဆွယ်စီယုံရေးဆင်းမဲ့ပါတီတွေကိုအကြောင်းကြားဆက်သွယ်ခိုင်းတာကတားမြစ်ကန့်သတ်တာမဟုတ်ပဲမဲဆွယ်စီယုံရာမှာအခက်အခဲမရှိစေရေးကူညီပေးဖို့ဖြစ်တယ်လို့ဆိုပါတယ်။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီပြောရေးဆွေးနွေးရှိသူဆိုင်းလေးကတော့နိုင်ငံရေးဘောင်ကိုချဲ့ပြီးစစ်ဘောင်ကိုချုပ်ရမယ်အနေထားမှုရွေးကောက်ပွဲဖြစ်မြောက်အောင်မြင်ရေးဝိုင်းဝန်းတွန်းအားပေးကူညီရမယ်လက်နက်ကိုင်အဖွဲ့စည်းတချို့အနေနဲ့ဘယ်ပါတီကိုမဲပေးပါဘယ်ပါတီကိုမဲမပေးနဲ့ဆိုတဲ့ပြောဆိုမှုတွေရှိနေပြီးဒီဟာကမလုံသင့်တဲ့ကိစ္စလို့မြင်တယ်လို့ဆိုပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘိုးအလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာမျိုးညွန့်ကတော့လက်နက်ကိုင်အဖွဲ့တွေအနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ထုတ်ပြန်ချက်တွေထုတ်ပြန်ခြင်းကရှုပ်ထွေးမှုတွေပိုပြီးဖြစ်ပေါ်လာစေနိုင်တယ်လို့ပြောပါတယ်။မြန်မာနိုင်ငံလိုတက်မတော်အပြင်လက်နက်ကိုင်အဖွဲ့တွေအများကြီးရှိနေတဲ့တိုင်းပြည်တစ်ပြည်အနေနဲ့ရွေးကောက်ပွဲမှာလက်နက်ကိုင်အဖွဲ့စည်းတွေရဲ့သဘောထားပြုမှုပုံပြဿနာတွေဟာစိတ်ဝင်စားဖို့ကောင်းပါတယ်။ခုတစ်ပတ်ရွေးကောက်ပွဲနဲ့လက်နက်ကိုင်အဖွဲ့တွေရဲ့ဝင်ရောက်ဆက်ဖက်မှုပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။မြန်မာနိုင်ငံလွတ်လပ်ရေးရပြီး1948ကနေ1962ဆင်အာနာသိမ်းပွဲမတိုင်ခင်အချိန်ထိကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာလက်နက်ကိုင်အဖွဲ့စည်းတွေကနေရွေးကောက်ပွဲအပေါ်လွှမ်းမိုးဖို့ဆွတ်ဖက်ဖို့ကြိုးစားခဲ့တာလက်နက်ရှိသူတွေကလက်နက်အားကိုးပြီးညီအမျိုးမျိုးနဲ့ဆွတ်ဖက်တာမျိုးရှိခဲ့ပါတယ်။တက်မတော်အပြင်လက်နက်ကိုင်တပုံတွေကပိုက်ဆောင်တက်တွေမျိုးစုံရှိနေတာမို့ရွေးကောက်ပွဲအကြိုကာလတွေမှာပြည်သူတွေပိုးပြီးချင်းချောက်ခံရလေရှိပါတယ်။1958ခုနှစ်မှာရွေးကောက်ခံဦးနုအစိုးရစီကနေအာဏာလွှဲပြောင်းရယူခဲ့တဲ့အိမ်ဆောင်အစိုးရဟာ1960ခုနှစ်မှာရွေးကောက်ပွဲကိုဦးစီးကျင်းပပေးခဲ့ပါတယ်။အဲ့ဒီအချိန်နိုင်ငံအကြီးအကဲလည်းဖြစ်တက်မတော်ကာကွယ်ဦးစီးချုပ်လည်းဖြစ်နေတဲ့ဗိုလ်ချုပ်ကြီးနေဝင်းကနေသူ့တက်မှုတွေကိုတက်မတော်အနေနဲ့နိုင်ငံရေးပါတီတွေနဲ့ကင်းကင်းရှင်းရှင်းရှိရမယ်။ဗတ်လိုက်ပါဝင်တာမျိုးမလုပ်သင့်ဘူး။ရွေးကောက်ပွဲမှာကိုတဦးချင်းဆန္ဒအတိုင်းမဲပေးနိုင်ပြီးတက်မတော်ဂုံတိတ်ခါထိခိုက်စေမယ့်ကိစ္စမှန်သမျှရှောင်ကျဉ်ရမယ်ဆိုပြီးအမိန့်ပေးခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲအပြီးနောက်ပိုင်းမှာဗိုလ်ချုပ်ကြီးနေဝင်းဟာဗိုလ်မှူးချုပ်မောင်မောင်ဗိုလ်မှူးချုပ်အောင်ရွှေဒုဗိုလ်မှူးကြီးဘဖြူဗိုလ်မှူးကြီးတင်မောင်ဒုဗိုလ်မှူးကြီးချစ်ခိုင်တို့ကိုဥကြောင်ငယ်ဥပဆွေဥဆောင်နဲ့တီမြဲဖဆပလပါတီကိုဗက်လိုက်တယ်ဆိုပြီးတက်ကနေထုတ်ပယ်ခဲ့ပါတယ်။ဒါကပါလီမန်ဒီမိုကရေစီခေတ်ကအဖြစ်ပြက်ပါ။ဆီယနာရှင်ခေတ်လွန်2010ရွေးကောက်ပွဲမှာ NLD နဲ့အတိုက်ခံတိုင်းသားပါတီတွေဝင်ရောက်ရှင်ပြိုင်တာမျိုးမရှိခဲ့လို့အဲ့ဒီအချိန်ကလက်နက်ကိုင်အဖွဲ့တွေရဲ့ရွေးကောက်ပွဲအပေါ်စွပ်ဖက်မှုလွှမ်းမိုးမှုပြဿနာဘာအတန်းမှထွက်မလာခဲ့ပါဘူး
။2015ခုနှစ်အထွေထွေရွေးကောက်ပွဲမှာတော့အမျိုးသားလွှတ်တော်အတွက်အချင်းပြည်နယ်ချီဖွေဆော့လော်နဲ့အင်ဂျင်နီယာမြို့နယ်တွေပါဝင်တဲ့အမှတ်9မဲဆန္ဒနယ်မြေမှာပြဿနာပေါ်ခဲ့ပါတယ်။အဲ့ဒီမဲဆန္ဒနယ်မြေမှာ NDA ကချင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်ဟောင်းဦးစခုံတင်ရင်နဲ့အခြားအမှတ်လောင်9ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။ရေကောက်ပွဲအကြိုကာလမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမှတ်လောင်တွေကိုကချင်ပြည်နယ်ဝိုင်းမော်ချီဖွေနဲ့ဆော့လော်မြို့နယ်တွေမှာမဲဆွယ်စည်းဝေးတွေမလုပ်ဖို့ကချင်အထူးဒေသ1ခေါင်းဆောင်ဦးစခုံတင်ရင်ကတားမြစ်ခဲ့ပါတယ်။နောက်ကချင်အထူးဒေသတတာဝန်ရှိသူတွေဟာလော်ဝော်မျိုးသားစီလုံးညွတ်ရည်နဲ့ဖွံ့ဖြိုးရေးပါတီကိုဘာဝါမျိုးမှာပါတီဆိုင်မှုမထောင်မှုမဲဆွယ်ဟောပြောစည်းဝေးတွေမလုပ်ဖို့ဆိုပြီးဓာမြင့်ပိတ်ပင်ခဲ့ပါသေးတယ်။ဒါဒီမက ချီဖွေမျိုးနယ်ပဲ COA ဆင်းတဲ့ NRI အမတ်လောင်းတဲ့အဖွဲ့ဟာလည်းအဲ့ဒီလက်နက်ကိုင်အဖွဲ့တွေရဲ့ဖမ်းဆီးရိုက်နှက်ချင်းချောက်တာခံကြရပါတယ်
ရွှေကောက်ပွဲပြည်တဲ့နောက်အဲ့ဒီမဲဆန္ဒနယ်မြေမှာခိုင်လုံမဲ11,000ကျော်ရတဲ့အထက်မှာဥစခုံတင်ရန်ကမဲပေါင်း9,000ကျော်နဲ့အနိုင်ရပါတယ်နောက်ပိုင်းအမတ်အဖြစ်စံတစ္ဆာကျင်းစုပြီးလွှတ်တော်တက်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲအကြိုကာလကမတရားပြုကျင့်ခံရတဲ့သူနှစ်ယောက်ကရွေးကောက်ပွဲခုံအဖွဲ့စီကန့်ကွက်လှတင်ပါတယ်။ခုံအဖွဲ့ကနေအမှုမှတ်နှစ်မြင့်ဆောင်2015နဲ့လက်ခံစစ်ဆေးပြီးတတိပုဂ္ဂလဥရောနာကိုအနိုင်ပေးလိုက်တဲ့အပြင်နောက်ထပ်ခုံရုံးအစဉ်စဉ်ကလည်းအတီးပြုပေးလိုက်တာမို့ဥစခုံတင်ရန်အမတ်အဖြစ်ကနေရုတ်သိမ်းခံရပြီးဒုတိယအမဲအများဆုံးရတဲ့ဥရောနာကိုအမတ်အဖြစ်အတိမတ်ပြုပေးခဲ့ပါတယ်။ဒါက2015တုန်းကရွေးကောက်ပွဲမှာလက်နက်ကင်အဖွဲ့တွေရဲ့ဝင်ရောက်ဆွတ်ဖက်မှုနဲ့ပတ်သက်ပြီးထင်ရှားတဲ့အမှုနဲ့ဆုံးဖြတ်ချက်ပါတကယ်တော့မြန်မာနိုင်ငံလိုလက်နက်ကင်တပုံတွေများပြားလှတဲ့တိုင်းပြည်အတွက်ရွေးကောက်ပွဲမှာတရားမျှတတတဖြစ်စေဖို့လက်နက်ကင်အဖွဲ့တွေရဲ့ဆွတ်ဖက်မှုမခံရစေဖို့တိုင်းနာပြည်သူတွေအကြောက်တရားကိမဲစွာမဲပေးနိုင်ဖို့အဓိကထိန်းသိမ်းပေးရမှာကမြန်မာတပ်မတော်ပါဒါပေမဲ့လည်း2008ဖွဲ့စည်းပုံအရနိုင်ငံရေးမှာပါဝင်ပတ်သက်မှုရှိနေလေတော့တပ်မတော်ခေါင်းဆောင်တွေလည်းနိုင်ငံရေးပါတီတွေကြားဗတ်မလိုက်ပဲကြားကနေဖို့ဆိုတာကလည်းဖြစ်မလာခဲ့ပြန်ပါဘူး2015ရွေးကောက်ပွဲအကြိုကာလကတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာမဲပေးတာနဲ့ပတ်သက်ပြီးဒုတာဝန်အရေးသုံးပါးကိုကာကွယ်စောင့်ရှောက်မိသူတက်မတော်အပေါ်နားလည်မှုရှိသူနိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးကာကွယ်ရေးအမြင်လေးမြင်ရှိသူအမျိုးပါသာသာသနာနဲ့ပတ်သက်ပြီးမှန်မှန်ကန်ကန်နဲ့စနစ်တကျထိမ့်သိမ်းစောင့်ရှောက်နိုင်သူနိုင်ငံသားသားနိုင်ငံသားတိုင်းပြည်အဖွဲ့အစည်းတစ်ခုခုနဲ့တနည်းနည်းနဲ့ဆက်သွယ်မှုမရှိသူလွှမ်းမိုးမှုမရှိသူဖြစ်ဖို့လိုတယ်ဆိုပြီးပြောဆိုခဲ့ပါတယ
်အခု2020မှာလဲတပ်မတော်သားတွေနဲ့မိသားစုတွေကိုရွေးကောက်ပွဲမှာကိုယ်စလဲတွေရွေးချယ်ရမှာအချက်6ချက်နဲ့ပြည်သူလူကိုရွေးဖို့ပြောဆိုခဲ့ပြီးအဲ့ဒီထဲမှာတပ်မတော်ရဲ့အမျိုးသားနိုင်ငံရေးဦးဆောင်မှုအခန်းကဏ္ဍကိုနားလည်သဘောပေါက်သူဆိုတဲ့အချက်လဲပါဝင်ပါတယ်အဲ့ဒီပြောဆိုမှုတွေကိုကြည့်လိုက်ရင်ဘက်လိုက်မှုပါဝင်နေတယ်ဆိုတာအားလုံးကနားလည်ထားကြပြီလဲဖြစ်ပါတယ်ဒီလိုအခြေအနေတွေကိုဆန်းစစ်ကြည့်လိုက်ရင်မြန်မာနိုင်ငံရွေးကောက်ပွဲတွေမှာလက်နက်ကင်အဖွဲ့အစည်းအသီးသီးကိုဘက်မလိုက်ဖို့ထိန်းချုပ်ရမဲ့တပ်မတော်ခေါင်းဆောင်တွေကိုယ်တိုင်ပဲလိုက်နေတဲ့သဘောတွေ့မြင်နေတာမို့ဒီမိုကရေစီစံချိန်စံညွှန်းတွေနဲ့ပြည်စုံတဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်ပေါ်လာဖို့တိုင်းသားပြည်သူတွေအားလုံးအကြောက်တရားကင်းကင်းမဲပေးရွေးချယ်ခွင့်ရဖို့အချိန်ကာလတစ်ခုစောင့်ဆိုင်ရဖို့ရှိနေကြောင်းပ
ါမင်္ဂလာပါရှင်VOE ကိုရေးလာတဲ့သရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သရရှင်တွေချင်းချင်းပေးပို့တဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်။အခုတော့အရင်အောင်ဆုံး VOE ကို Facebook Messenger ကနေစာတို့လေးတွေရေးလာတဲ့သရရှင်တွေရဲ့စာလေးတွေနောက်ပြီးတော့ Facebook ပေါ်က comment လေးတွေကိုပြောပြပေးကြပါမယ်။နန်းတွင်နှင်းစီရေရေဆိုတဲ့ Facebook အကောင့်ပိုင်ရှင်ကအဖွဲ့သားတွေအားလုံးကျန်းမာချမ်းမြေနိုင်ကြပါစေရှင်နဲ့အမြဲတမ်းအားပေးနေပါတယ်။ Stay Home ကာလမှာလူစုရင်အနေရများမှာပဲเนาะဆိုတော့စားလဲရေးနဲ့မိကုန်းလေးလည်းမေးလာပါတယ်။ဟုတ်ကဲ့ပါမနန်းတွေကိုဖြေချပေးချင်ပါတယ်။ဟုတ်ကဲ့မနန်းတွေပြောသလိုမျိုးကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးကာလမှာတော့ VOE အဖွဲ့သားတွေနေအိမ်တွေကနေအလုပ်လုပ်နေကြရတာပါ။ဒါကြောင့်မလို့ရုံးမှာအကုန်လုံးစုပြီးလူစုလူဝေးမဖြစ်တော့ယောဂကူဆက်နိုင်မှုအနေရကိုရှင်းချနိုင်တာဖြစ်ပါတယ်။နေလင်းဆိုတဲ့သောရရှင်ကတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်လေးများရှိရင်ပေးပါတဲ့။ဟုတ်ကဲ့ကိုနေလင်းကိုဖြည့်ချားပေးရမယ်ဆိုရင်တော့ကျွန်တော်ကမန်နန်းတွေကိုပြောသလိုပဲလောလောဆယ်ကျမတို့ VOE ရုံးပိတ်ထားပါတယ်။ VOE ကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့လောလောဆယ်စာရေးပြီးတော့ဆက်သွယ်နိုင်ပါတယ်။အီးမေးလ်ကပဲဖြစ်ဖြစ်ကျမတို့ရဲ့အီးမေးလ်လိပ်စာက bambi@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်လည်းကျမတို့ Facebook စာမျက်နှာ Messenger ကနေပြီးတော့စာရင်းနိုင်ပါတယ်။ကျမတို့ဟိုအမြန်ဆုံးစာပြန်ကြားပေးပါတယ်။ VOE ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကိုရီးလွင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါတဲ့သောရရှင်ပေးစာနဲ့မြတ်တာတေးလက်ဆောင်ပေးပို့တောင်းဆိုလို့ရပါလားတဲ့။ဟုတ်ကဲ့တေးတောင်းလို့ရပါရဲ့နော်။သူကိုစာပြန်လိုက်လို့သူကတေးတောင်းထားပါတယ်။ကျမတို့ VOE ရဲ့ Facebook ပေါ်ကဒီသတင်းတင်ပြမှုတွေအောက်မှာမကြခဏမှတ်ချက်လေးတွေလာပြီးတော့ရေးတတ်တယ်လို့ကျမတို့စီလည်းစာရေးတတ်တဲ့ကိုဟဲဇဲကတော့ Unicode မပြောင်းရသေးလို့စာရိုက်တာအဆင်မပြေဘူးတဲ့။ဇော်ချင်းနဲ့လည်းကျမတို့စီကိုစာရေးနိုင်ပါတယ်။မြန်မာနိုင်ငံကသောရရှင်တွေက Unicode ကဇော်ချင်းနဲ့ရောနှစ်မျိုးစလုံးနဲ့ကျမတို့ကိုဆက်သွယ်ပါတယ်ရှင်။ဘဲဖုန်းနဲ့ပဲရေးရေးကျမတို့ဘက်ကဖတ်လို့ရပါတယ်။ VOE ကိုဆက်ပြီးတော့အားပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်။ ောင်းဆိုတဲ့သောရရှင်ကလည်းစာတူတူလေးပဲရေးလာတာပါနှစ်သက်စွာနားဆင်နေပါတယ်ဗီဒီယိုဖိုင်နေနဲ့နေ့စဉ်တင်ဆက်မှုသတင်းတွေကိုလည်းကြည့်ရှုခြင်းပါတယ်ဟုတ်ကဲ့ပါအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကျမတို့ VOA ရဲ့ရုပ်သံတင်ဆက်မှုတွေကိုကြည့်ကြည့်နေဆိုရင်တော့ည9:00နာရီတိုင်းမှာထုတ်လွှင့်ပေးတဲ့ VOA ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုနိုင်ပါတယ်။ Democratic မြန်မာအတန်းရုပ်သံလိုင်းမှာဆိုရင်တော့ည10:00နာရီနဲ့နောက်တစ်နေ့မနေ့9:00နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်။ဒီရုပ်သံထုတ်လွှင့်မှုအစီအစဉ်အားလုံးကိုမြန်မာပိုင်း Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်နော်။အဲ့မှာ Video သတင်းတစ်ပုတ်ချင်းစီကိုလည်းကြည့်လို့ရပါတယ်။ကျမ Messenger ကနေပြီးတော့စာပြန်ရင်းနဲ့ပဲ Facebook ကျမတို့ရဲ့ဒီ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာလေးလည်းထည့်ပေးလိုက်ပါတယ်။ကျေးဇူးတင်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံမှာ COVID ရောဂါကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေရဲ့မှတ်ချက်လေးတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ကမ္ဘာမှာ COVID ရောဂါကူးစက်ပြန့်ပွားမှုကဒီနှစ်ဆပိုင်းမှာတွေကဆူဆူရော်ရဖြစ်ပွားနေတာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့အခုသတင်းပတ်တွေအတွင်းမှာဒီကူးစက်မှုတွေကမြင့်မားလာတာဖြစ်ပါတယ်ဒီနေ့တခြားကူးစက်မှုဆက်ပြီးတော့မြင့်မားနေပြီးတော့ရောကြတဲ့အခြေအနေမတွေ့ရသေးပါဘူးအခုဒီနေ့တနင်္ဂနွေနေ့မနေ့ပိုင်းမှာဆိုရင်ပဲနိုင်ငံတော်ဝန်မှာကိုဗစ်ကူးစက်သူပေါင်းက200ကျော်ထပ်တိုးပြီးတော့စုစုပေါင်းကူးစက်သူ2800ဝန်းကျင်ရှိသွားခဲ့ပါပြီဒီလိုမြန်မာနိုင်ငံတွင်ယောဂါကူးစက်မှုတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတဲ့မှတ်ချက်တွေထဲမှာဆိုရင်တော့သောရရှင်ထက်အောင်ကကျန်းမာရေးအသိအမြင်ရှိဖို့နဲ့လူတိုင်းစီကံရှိလိုက်နာဖို့လိုအပ်ပါပြီလို့ရေးလာပါတယ်။မျက်မှွန်ဆိုတဲ့သောရရှင်ကလည်းဆက်ယုံနေတော့ပိတ်နေပါပြီ။အလုပ်တွေခဏလောက်ပိတ်ထားလို့မရဘူးလားတဲ့။သူတို့အလုပ်တွေဆက်ဖွင့်နေပုံရပါတယ်နော်။ဒီမှာနောက်ထပ်သောရရှင်အောင်ကျော်ဇောကတော့ရခိုင်မှာဖြစ်တဲ့အခါမှာတချို့ရခိုင်တွေကမယုံနိုင်ကြဘူး။နိုင်ငံရေးလောက်ွက်လို့ပြောနေကြတယ်ဆိုပြီးပြောလာပါတယ်ဟုတ်ကဲ့ပါကိုဗစ်ရောဂါကူးစက်မှုတွေရခိုင်ပြည်မှာစပြီးဖြစ်ပွားတဲ့အချိန်မှာအဲ့လိုအသံတွေထွက်ခဲ့ဘူးတာကြားရပါတယ်နော်ဒီလိုမျိုးကိုဗစ်ရောဂါကူးစက်မှုတွေရခိုင်ပြည်နယ်ပြီးတော့ရန်ကုန်မြို့မှာကြဲကြဲပြင်းပြင်းစပြီးဖြစ်ပွားလာနေတဲ့အချိန်မှာတော့ဒီမကြာခင်မှာကျင်းပဖို့ရှိတဲ့နိုဝင်ဘာလရွေးကောက်ပွဲအတွင်းနိုင်ငံရေးပါတီအသီးသီးကမဲဆွယ်စည်းရုံးမှုလောက်ကန်ကြတာလည်းရှိခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တချို့ကတော့ဝေဖန်လာကြတာပါဒီမှာသောရရှင်တယောက်ကမုံကုတ်ဆိုတဲ့သောရရှင်ဖြစ်ပါရင်ကို့ပါတီအနိုင်ရရေးအတွက်ပဲလုံနေကြဒီလိုအချိန်မှာဘလို့နေထိုင်ရမလဲဘာတွေရှောင်ကျဉ်ရမလဲဆိုတဲ့အသိမရှိဘဲနဲ့မဲဆွယ်နေကြတယ်ဆိုပြီးတော့ကန့်ကွက်လာပါတယ်တာဂီမင်းသားဆိုတဲ့သောရရှင်ကတော့ပြည်သူချမ်းသာအောင်မယ်မအောင်မယ်တော့မသိအခုတော့အာဏာရဖို့မဲဆွယ်တာကိုဗစ်တွေပြန့်ပြီးတော့အကုန်ဒုက္ခရောက်ကြလိမ့်မယ်လို့ရေးလာပါတယ်ခင်မောင်ကျူဆိုတဲ့သောရရှင်ကတော့COVID-19 ကဖြူနီပြားဝါဆိုင်းဆိုပြီးတော့တွေးကွဲမနေကြဘဲနဲ့ဝိုင်းဝန်းပူပေါင်းကာကွယ်ကြဖို့လိုအပ်ပါပြီတဲ့ကိုဗစ်ကချမ်းသာစင်ရဲ့ခွဲနေမှာမဟုတ်ဘူးဆိုတာနားလည်ကြဖို့လိုပါတယ်တင်မောင်ကြီးဆိုတဲ့သောရရှင်ကတော့ရွေးကောက်ပွဲကျင်းပဖို့တဲ့လူတွေရဲ့အသက်အန္တရာယ်ကပိုပြီးအရေးကြီးတာမလို့ဒီရွေးကောက်ပွဲကို COVID-19 ရောဂါကြီးသေချာပျောက်ကင်းတဲ့အထိရွှေ့ဆိုင်းစီခြင်းပါတယ်ဆိုတော့သူရဲ့ဆန္ဒကိုရေးလာပါတယ်ရှင်အောင်မျိုးဆိုတဲ့သောရရှင်ကတော့လူမစုကိုအဓိကတားဆီးရမှာပါ။ကျမ်းမာရေးထုတ်ပြန်ချက်အတိုင်းရပ်တန့်သွားအောင်လုပ်ရမှာပါ။အကြံပေးတာပါဆရာလုပ်တာမဟုတ်ပါဘူးလို့ရေးလာပါတယ်။ကျော်ဆန်းဆိုတဲ့သောရရှင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသူအကြံပြုလာတာရှိပါတယ်။သူကတော့နိုင်ငံတော်တာဝန်ရှိလူကြီးများတွေကိုဗစ်ဥရေရာပြည်သူများအပြစ်မထွက်ကြဘဲနဲ့အိမ်ထဲမှာနေဖို့ထုတ်ပြန်ကြေညာထားပြီးတဲ့အချိန်မှာလူစုလူဝေးတရုံရုံနဲ့မဲဆွယ်ခွင့်ပေးနေတာဟာကိုဗစ်ဥရေနဲ့ဆန့်ကျင်ပဲဖြစ်နေပါတယ်။ဒီစန့်ကျင်ဘက်ဥရေနှစ်ခုကိုတပြက်နက်တည်းထုတ်ပြန်ခွင့်ပေးထားတာမှန်ရဲ့လားသုံးသပ်ဖို့လိုပါတယ်။ဒီလိုမျိုးဥရေကိုမသေးမကွဲနဲ့ထုတ်ပြန်ထားတဲ့အတွက်ကြောင့်မလို့ဒီလိုထုတ်ပြန်တဲ့သူတွေစီမှာတာဝန်ရှိပါတယ်။အရေးပေါ်ဥရေမဟုတ်တဲ့ဥရေကိုဖျက်သိမ်းပြီးတော့ရောဂါထိန်းသိမ်းနိုင်မှခွင့်ပြုစေချင်တယ်လို့အကြံပြုလာပါတယ်ရှင်။ဒါမဲ့လည်းခုလိုမျိုးမြန်မာနိုင်ငံဒေသအနှံပြားမှာကိုဗစ်ရောဂါပိုးကူးစက်ပြန့်နှံ့ပြီးတော့ရန်ကုန်တိုင်းဒေသကြီးတွေမှာအများဆုံးဖြစ်ပြီးတော့အိမ်တွင်နေဖို့ညွှန်ကြားချက် stay at home အမိန့်တွေထုတ်ထားတဲ့မြို့နယ်တွေမှာရက်ွက်အသီးသီးမှာတော့ကိုယ်သဘောနဲ့ကိုယ်ပိတ်ဆို့တားဆီးကြတယ်လုံနေကြတဲ့အတွက်ကြောင့်မလို့ဒါကိုစိုးရိမ်ကြောင်းနဲ့အသံတွေထွက်နေတာပါဒါလိုမျိုးရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်ရက်ွက်တွေအနေနဲ့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကကိုဗစ် COVID-19 ဆိုင်ရာညွှန်ကြားချက်ထုတ်ပြန်ထားတာနဲ့အညီကျန်းမာရေးစစ်ဆေးတာတွေကိုစနစ်တကျလုပ်နိုင်ပေမဲ့လည်းဒါလိုမျိုးအများအပြည်သူအကြက်တဲဖြစ်စီတဲ့အဆောင်ရွက်ချက်တွေကိုတော့ရှောင်ကျဉ်ဖို့ပြည်အောင်စုအစိုးရအဖွဲ့ယုံအမြဲတမ်းအတွင်းဝင်ကအမိန့်ထုတ်ပြန်ထားတာပါဒါကြောင့်မလို့အဲ့လိုမျိုးလမ်းပိတ်ဆိုတာတွေကိုအမြဲဆုံးဖြည့်ရှင်းဆောင်ရွက်သွားဖို့တဲ့နောက်ပြီးတော့ညွှန်ကြားချက်တစုံတရာမရှိဘဲနဲ့လမ်းတွေကိုမပိတ်ဆို့ရဘူးဆိုပြီးတော့အစိုးရရုံးစာထဲမှာဖော်ပြထားပါတယ်။ဒီမှာသောရရှင်တယောက်ဂျွန်အောင်ဆိုတဲ့သောရရှင်ကတော့မှန်ပါတယ်။နေ့စဉ်စားဝတ်နေရေးအဆင်ပြေတဲ့သူတွေစိုက်တယ်လို့လမ်းပိတ်လိုက်၊ဒဏ်ငွေရိုက်လိုက်၊ထောင်ချမယ်ဆိုပြီးတော့ချိန်ချောက်လိုက်နေ င်းစင်ဘဝဝမ်းစာနဲ့အင်္ဂလကပြပြရှာစားနေရတဲ့သူတွေကိုလည်းစာနာပေးပါအောင်လို့ရေးလာပါတယ်ရှင်။ကိုလေးဆိုတဲ့တော်ရရှင်ကတော့အောက်ခြေကလွတ်နေကြတာပါဗျာ။မျိုးနယ်ရက်ွက်အာနာပိုင်းကတော့ဒီအမိတ်ညွန်ကြားချက်တွေကိုဆောင်ရွက်အရေးယူတာမရှိလော်နဲ့လာအော်ရက်ွက်ထဲပြီးသွားရင်ပျောက်သွားကြတာပါ။အမိတ်တွေညွန်ကြားချက်တချို့ကလိုက်နာခြင်းမရှိပါဘူး။စီဝါရီသမားရဲ့အနေနဲ့လဲကန့်သက်ကုန်ပစ္စည်းဆိုင်ခန်းတွေကိုသာဖွင့်လှစ်ရမှာပါ။အဲ့တော့အဲ့လိုမျိုးတားဆီးပိတ်ပင်ချက်တွေထွက်နေပေမဲ့တကယ်တမ်းလက်တွေမှာထိရောက်မှုမရှိပါဘူးဆိုတော့သောရရှင်ကိုလေးရေးလာပါတယ်ရှင်။ဒီလိုမျိုးမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ပြန့်ပွားမှုကြောင့်လူတွေအားလုံးစိတ်ဒုက္ခရောက်ကြောက်လန့်နေကြတာလည်းမှန်ပါတယ်နော်။ဒီမှာသောရရှင်ဦးစင်တစ်ပါးဖြစ်ပါတယ်။ဦးအိန္ဒာစရိယဆိုတဲ့သောရရှင်မှာဒီဦးစင်ကတော့အသက်40ကျော်ရင်သွေးတိုးမယ်စီးကျုံမယ်ဒါတွေကလူတိုင်းအားလုံးကြုံရမယ်ထင်ပါတယ်တဲ့ခန္ဓာဝတ်ကြွေးတွေပါယောဂါတွေကလည်းအသည့်အစမ်းတွေပေါ်အောင်မလေးတောင်မင်းကိုမြောင်မင်းမကယ်နိုင်သော COVID-19 မှာလားဆိုပြီးတော့ညှင်းညူပြီးရေးလာပါတယ်ရှင်သောရရှင်တွေခုလိုမျိုး COVID ကပ်ပြီးကြောက်လန့်နေရတဲ့အချိန်မှာကျွန်တော်တို့ VOE ကလည်း COVID-19 ဆောင်ရမ်းရှောင်ရမ်းတွေနဲ့ပတ်သက်ပြီးတော့တွေးဆမေးမြန်းခန်းတွေကျန်းမာရေးပညာရှင်တွေကိုမေးမြန်းတာတွေထုတ်လွှင့်ပေးနေပါတယ်နော်ဒီမှာလေဒီပညာရှင်တွေပြောထားတာကတော့ဟိုအဓိက COVID-19 ကာလအတွင်းမှာနေထိုင်ရမယ့် new normal လူနေမှုပုံစံအသစ်ဖြစ်တဲ့ social distancing တယောက်နဲ့တယောက်ခက်ခွာခွာနေထားနဲ့နေကြဖို့နောက်ပြီးတော့လက်ကိုသေချာမကြခနာဆေးဖို့မျက်နှာကိုသွားပြီးတော့မထိဖို့အပြင်ထွက်တဲ့ခါမှာလည်းနှာခေါင်းဆီးတွေတက်ထားဖို့အဲ့လိုနေကိုလူတိုင်းသေချာစနစ်တကျလိုက်နာကျင့်သုံးခြင်းအပြင် COVID-19 ကူးစက်မှုတွေရောကြနိုင်ပါတယ်လို့သေချာတတိပေးထားတာရှိပါတယ်။ဒါကြောင့်မလို့အစိုးရနဲ့အာဏာပိုင်တွေကလှုပ်ပေးနေတာကိုမဆောင်မနဲ့ကိုယ့်ဘက်ကိုလည်းတကူရေးတကာရတက်နိုင်တဲ့လောက် COVID-19 ရောဂါကူးစက်မှုတွေကိုရှော့ချအောင်လို့လှုပ်ဆောင်နိုင်ကြပါစေလို့တောင်းဆုပြုချင်ပါတယ်နော်ဒီဘက်တော့သောရရှင်ကြီးရဲ့နှစ်ချက်ဒီပေးစာတွေကိုတင်ပြမှာရင်ရက်ချင်ပါတယ်သောရရှင်ကြီးအားလုံးဘေးအန္တရာယ်ကင်းကျန်းမာနိုင်ကြပါစေလို့တောင်းဆုပြုလိုက်ပါတယ်ဒီမှာ view in မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ခန်းနာမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။ရောက်ရခိုင်သူချင်းညမလေးကတောင်ကူကကိုတန်းဝင်းမမဘာဘရာခင်ဖြူသူမလေးမေရီခေါ်ဇာဖြူဝင်းတို့မိသားစုအတွက်ဆိုပြီးတော့အမည်လွမ်းဆွတေးလက်ဆောင်တစ်ပုဒ်ပါပါတယ်ရှင်မြမတေးချစ်တော်ရရှင်တွေအတွက်လည်း VOE ကမိသားတေးလက်ဆောင်တစ်ပုဒ်ပါခြင်းပါတယ်နော်ပို့ပို့တီးဆိုထားတဲ့ချစ်ဖူးခဲသမျှဆိုတဲ့တခြင်းလေးကိုတော်ရရှင်တွေအားလုံးနှစ်ချိုက်သဘောကျမယ်လို့ထင်ပါတယ်နားဆင်ကြည့်ပါအောင်နော
်
ဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရှင် တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOE Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဩစတြေးလျနိုင်ငံကအာဂဇာသမားတယောက်ဟာနှစ်နိုင်ခွဲကျော်ကြာရေခဲစိမ်ပြပြီးကဘာဆန်ချိန်ချိုးခဲ့ပါတယ်။ဂျပန်နိုင်ငံမှာဗလာတောင်းတောင်းအမျိုးသားတွေပို့တဲ့ဆူရှီပို့ဆောင်ရေးလုပ်ငန်းတစ်ခုခေတ်စားနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ဩစတြေးလျနိုင်ငံကအာဂဇာသမားတယောက်ဟာရေခဲပြည့်ထဲထားတဲ့တစ်တာထဲမှာနှစ်နာရီခွဲကျော်ကြာရပ်ပြီးကမ္ဘာဆန်တင်ချိုးခဲ့ပါတယ်။ရေခဲတွေကိုလေပင်အထိမြုပ်နေအောင်ထည့်ထားတဲ့မှန်တစ်တာထဲမှာအသက်42နှစ်အရွယ်ဂျိုဆက်ကိုပဲဟာရေကူးပေါင်းမီအတူလေးပဲဝတ်ပြီးစိမ်ကြခဲ့တာပါ။အသက်ခန့်အောင်အေးလွန်းတဲ့အနာရီ30မိနစ်နဲ့58စက္ကန့်ဟာခဏလေးလိုပါပဲလို့ကိုပဲကပြောပါတယ်။သူကိုယ်တိုင်မိနစ်ကတင်ထားခဲ့တဲ့အရင်ဆန်ချိန်ဟောင်းနှစ်နာရီ8မိနစ်58စက္ကန့်ကိုချိုးလိုက်နိုင်တာဖြစ်ပါတယ်။ဒီညမြေကမ်းပေါ်က milk မြို့မှာအခုလိုရေစိမ်ပြခဲ့တာဖြစ်ပြီးလူနှဲငယ်ကလည်းဝမ်းကြည့်နေခဲ့ကြပါတယ
်။ရင်းသိနိုင်ငံ Paris မြို့က engineer တွေဟာနှာခေါင်းစီးတက်ဖို့တတိပေးတဲ့ဆက်ရုပ်လေးတရုပ်ကိုတီထွင်လိုက်ပါတယ်။ Pepper လို့နာမည်ပေးထားတဲ့ဒီလူတူဆက်ရုပ်ကလေးဟာနှာခေါင်းစီးမတက်တဲ့လူတွေကိုခွဲခြားသိနိုင်ပြီးရင်းရင်ကျေးကျေးတတိပေးနိုင်တာပါ။အမြင့်၄ပေနီးပါးရှိတဲ့ဒီလူတူဆက်ရုပ်ကလေးကိုဧည့်သည်တွေကြိုဆိုတဲ့နေရာဆိုင်ကန်းတွေပြကန်းတွေရဲ့အဝင်ဝမှာသုံးနေတာပါပပဆက်ရုပ်ကလေးဟာလာတဲ့သူတွေရဲ့မျက်နှာကိုသူ့ကင်မရာနဲ့ကြည့်နေပြီးနှာခေါင်းစီးမတက်ထားရင်နှာခေါင်းစီးတက်ဖို့တတိပေးပြီးဧည့်သည်ကလိုက်နာသွားရင်တော့ဆက်ရုပ်ကလေးကကျေးဇူးတင်ပါတယ်လို့လည်းပြောနိုင်ပါတယ် Softband Robotic Company ကတီထွင်ထားတာဖြစ်ပြီးလူတွေကိုအပြစ်ပေးဖို့ထက်တတိပေးဖို့ကအဓိကဖြစ်တယ်လို့ဥရောပတိုက်အယောင်တာဝန်ခံအကြီးအကဲ Jonathan Boria ကပြောပါတယ်
ဂျပန်နိုင်ငံအန်ချိုမြို့ကဗလာတောင်တောင်အမျိုးသားတွေပို့ရဲဆူရှီပို့ဆောင်ရေးလုပ်ငန်းတစ်ခုခေတ်စားနေပါတယ်။ Delivery Machu လို့နာမည်ပေးထားတဲ့ဒီဆူရှီပို့ဆောင်ပေးတဲ့လုပ်ငန်းဟာဆူရှီတွေကိုအိမ်နံရာရောက်ပို့ပေးပြီးရင်လာပို့တဲ့အမျိုးသားကအိမ်ကြီးချွတ်ပြပြီးဗလာနဲ့ဓာတ်ပုံရိုက်ခံတာပါ။ Masanori Sugira ဆိုတဲ့ဆူရှီပန်းရှင်တစ်ယောက်ကကိုရိုနာကပ်ပြီးကာလအတွင်းအယောင်ပါသွားတဲ့အတွက်အခုလိုဗလာတောင်တောင်နဲ့အမျိုးသားတွေကိုဆူရှီပို့ခိုင်းနေတာပါ။ဒီဆူရှီပို့ဖို့အတွက်ဗလာကြောင့်နဲ့သူတငယ်ချင်း6ယောက်ကလည်းအားကစားရုံတွေကဖြစ်ပြီးတော့ကိုဗစ်ကာလအတွင်းမှာအားကစားရုံတွေပိတ်ထားရတဲ့အတွက်အလုပ်မရှိဘဲဖြစ်နေတာပါဒီလုပ်ငန်းကိုလူကြိုက်များပြီးမှာယူသူများပြားလာတဲ့အတွက်မေလကစပြီးတစ်လကိုဂျပန်ယန်တန်ခွဲအမေရိကန်ဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ 14,000 ကျော်လောက်ဝင်တယ်လို့ဆန်ရှင်ဖြစ်သူဆူဂီရာကပြောပါတယ
်အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာကိုရိုနာကပ်ရောဂါကာလအတွင်းလူတွေကိုတတိပေးတဲ့အနေနဲ့လမ်းဆောင်လမ်းကွာနေရာတွေမှာအခေါင်ထမ်းပြီးတတိပေးချက်တွေလိုက်ဝေနေပါတယ်။မြို့တော်တာဝန်ရှိသူတွေကလှုံ့ဆော်နေတာဖြစ်ပြီးကျန်းမာရေးစည်းကမ်းချက်တွေလိုက်နာဖို့နဲ့ new normal ပုံစံအစ်စ်နဲ့နေထိုင်ကြဖို့လိုက်လံစော်ဩနေတာပါ။လူလူကိုပညာပေးရင်းနဲ့ကိုရိုနာဗိုင်းရပ်စ်ဟာကြောက်လန့်ဖို့ကောင်းတယ်ဆိုတာကိုပြကျင်တဲ့အတွက်အခုလိုလှုံ့ဆော်နေတာပါ။အင်ဒိုနီးရှားနိုင်ငံမှာ COVID-19 ရောဂါကူးစက်သူပေါင်း 38,000 ကျော်သွားပြီးအနည်းဆုံးလူပေါင်း2950တည်ဆုံးခဲ့ရပါပြီလူသားလူလာများတဲ့လမ်းစုံမှာမနက်9နာရီလောက်ကစပြီးအခေါင်ထမ်းပြီးလူတွေကိုနှာခေါင်းစည်းတက်ဖို့ခက်ခွခွနေကြဖို့အကာအကွယ်ပြည့်ဝတ်စုံတွေဝတ်ဆင်ထားတဲ့သူတွေကလိုက်လံတတိပေးနေတာပါဒီလိုခြောက်လန့်မှုမျိုးကထိရောက်တယ်လို့လည်းဒေသခံတချို့ကပြောပြီးနှစ်ပတ်ကြာအခေါင်ထမ်းပြခဲ့တာပါအင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာဒီလအတွင်းမှာအမြင့်ဆုံးရောက်ဖို့ရှိတယ်လို့လည်းသမရဂျိုကိုဝီဒိုတို့ကပြောဆိုထားပြီးကူးစက်မှုအားလုံးရဲ့23ရာခိုင်နှုန်းကျော်ရှိတဲ့ဂျာကာတာမြို့တော်ဟာတနိုင်ငံလုံးရဲ့အဓိကဖြစ်ပွားရာနေရာဖြစ်နေတာပါခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါအမေရိကန်ပြည်ထောင်စုမှာသမရရွေးကောက်ပွဲကျင်းပဖို့အတွက်သတင်းခုနှစ်ပတ်ပဲလိုပါတော့တယ်။ရွေးကောက်ပွဲမဲဆယ်ဖို့အတွက်စနေနေ့မှာနေဗားဒါးကိုတောရောက်နေတဲ့သမရဒေါ်နယ်ထရမ့်ကသူဟာကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးအထူးကောင်းမွန်စွာကင်တွယ်နိုင်ခဲ့တယ်လို့ နိုင်ငံတွင်ဒီယောဂါကြောင့်တိဆုံးမှုရောပါအောင်လဲလုပ်ပေးနိုင်ခဲ့တယ်လို့ထပ်ပြီးပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာကျန်းမာရေးနဲ့အောက်ဆန်ဝန်ကြီးဌာနကစက်တင်ဘာ23ရက်တနင်္လာနေ့နှောင်းပိုင်းထုတ်ပြန်ကြေညာကိုဗစ် -19 ယောဂါပိုးသစ်တွေ့သူပေါင်း136ယောက်ရှိလာတဲ့အတွက်အခုဆိုယောဂါကုသခံသူစုစုပေါင်း2932ဦးရှိနေပါပြီ။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာ။
This program has come to you from the Voice of America, Washington.